ငုံကွယ်များခြင်းတို့မရောက်တော့သိမကြည်ပြန်မှုလို့ဆိုလို့နော်နာတိမမိနံကတအလုံးကွယ်များခြင်းတို့မရောက်တော့သိတ္တ ानु ဘတ္တနာတတိပဋ္ဌာနံသိတ္တ ानु ဘတ္တနာတတိပဋ္ဌာနံဝိတောတိမေကောကုလိတာတို့မှစင်ကြယ်ယစင်ကြယ်စင်ကြယ်ကြောင့်လမ်းကြောင်းကြီးဖြစ်ပေ၏ပုဂ္ဂိုလ်တို့ကြတော့ဒိဋ္ဌိချက်အကောင်းခံယူချက်တွေကသိပြီးတော့မှားတဲ့ခံယူချက်တွေသိပြီးပြင်းပြင်းထန်ထန်ယူတတ်တော်ရုံတော်ရုံဖြောင်းပြပေးလို့သူတို့ကလက်ခံနိုင်တဲ့ပုံကမျိုးတွေမဟုတ်ဘူးခေတ်စကလုံးနဲ့ပြောရင်တော့အမတန်ခေါင်းမာတဲ့ပုံကမျိုးပေါ့နော်အဲဒီခေါင်းမာပြီးတော့တချို့မန္တပညာနှုတ်နှေးနေတဲ့ပုံကတွေလည်းရှိကြတယ်ဒိဋ္ဌိရဲ့ရဲ့ကသူပြောပြီးပညာနှုတ်နှေးတဲ့ပုံကမျိုးဖြစ်ခရင်တော့သိပြီးအလွန်ကြီးကျေကျေပြတ်ပြတ်မဟုတ်တဲ့သိတ္တ ानु ဘသနာတတိပဋ္ဌာန်ဒီကြည့်ရတာတို့မှစင်ကြယ်ရလမ်းကြောင်းကြီးတစ်ခုဖြစ်တယ်။နောက်တစ်ခုသိခန္ဓာအတိပဝိဒကတံဓမ္မ ानु ဘသနာတတိပဋ္ဌာနံဒိဋ္ဌိစရိတတဒိဋ္ဌိစရိထူပြောသောသိခန္ဓာပညာထမြဲ၍နေတယောဂဝဆရာပုဂ္ဂိုလ်အားအတိပဝိဒကတံအလွန်ကွယ်ပြားခြင်းသို့ရောက်သောဝါအလွန်ကျေပြန်သောဓမ္မ ानु ဘသနာတတိပဋ္ဌာနံဓမ္မ ानु ဘသနာတတိပဋ္ဌာနံဝိတုဒ္ဓိမေကောကိလေသာတို့မှသင်္ချေရာလမ်းကြောင်းဒီဟောဒီဖြစ်ပေ၏။ဉာဏ်ပညာကလည်းထက်တယ်။ဒိဋ္ဌိစိတ်ကလည်းထူပြောတယ်။အဲဒီလိုပုဂ္ဂိုလ်အဖို့ဓမ္မ ानु ဘသနာတတိပဋ္ဌာန်ဒီကိလေသာတို့မှသင်္ချေရာလမ်းကြောင်းကြီးတစ်ခုဖြစ်တယ်။ဒါတော့ပေါင်းလိုက်တော့၄မျိုးဖြစ်သွားပြီ။တဏှာစရိုက်များတဲ့ပညာနှုတ်တယ်။တဏှာစရိုက်များတဲ့ပညာထက်တယ်၄မျိုး။ဒိဋ္ဌိစရိုက်များတဲ့ပညာနှုတ်တယ်ဒိဋ္ဌိစိတ်ညာတယ်ပညာထက်တယ်နှမျိုးပြီးတော့တဏှာစိတ်ထူပြောပြီးတော့ပညာနှုတ်နေနေတဲ့ပုဂ္ဂိုလ်ရဲ့အဖို့ပေါ်လွင်ထင်ရှားတဲ့ဩလာရိကလို့ခေါ်ဆိုအပ်တဲ့အလွန်ပေါ်လွင်ထင်ရှားတဲ့ကာနုပဒနာတတိပဋ္ဌာန်ဒီလျော်တယ်တဏှာစိတ်ထူပြောပြီးတော့ပညာညာထက်မြက်တဲ့ပုဂ္ဂိုလ်ရဲ့အဖို့ဝေဒနာနုပဒနာတတိပဋ္ဌာန်ဒီလျော်တယ်ဒိဋ္ဌိစိတ်ထူပြောပြီးတော့ဉာဏ်ပညာနှုံနေတဲ့ပုဂ္ဂိုလ်ရဲ့အဖို့စိတ်ဓာတ်ဥပါဒနာတိပ္ပံသည်လျော်တယ်။ဒိဋ္ဌိစိတ်ထူပြောပြီးဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်ရဲ့အဖို့ဓမ္မ ानु ဘသနာတိပ္ပံသည်လျော်တယ်။ဒါကြောင့်ဘုရားရှင်သည်တိပ္ပံကိုဒီပုဂ္ဂိုလ်တို့ရဲ့နှမျိုးနှစ်စားနှစ်ပါးအဖြစ်ပြားနေတဲ့ပုဂ္ဂိုလ်တို့ရဲ့အလိုအစ္ဆာပြီးအတိုက်ခံနဲ့လျော်ကြီးစွာတိပ္ပံကို၄မျိုးဘုရားဟောနော်။နောက်တစ်ခုနောက်တနည်းကတော့ဘာလဲသမထယန္တိကသသမန္တတအကိစ္စေနအဓိကန္တပညိမိတ်တပထမတတိပဋ္ဌာနဝိတုဒ္ဓိမေကောသတိသမဂတိမန္တတပညာနှုံနေလျက်ရှိသောသမထယန္တိကသသမထယင်ရှိသောပုဂ္ဂိုလ်ဤဝါနိဗ္ဗာန်သို့သွားကြောင်းဖြစ်သောသမထယင်ရှိသောပုဂ္ဂိုလ်ဤအကိစ္စေနမညုမညမပင်မတဖြင့်အဓိကန္တပါဏိမိတ်တရထိုက်သောနမိတ်ရှိသောပထမရှိဥစွာသောတတိပဋ္ဌာနကအနုဘသနာတတိပဋ္ဌာန်သည်ဝိတောတိမေကောကိလေသာတို့မှအစဉ္ကြယ်လမ်းကြောင်းသည်ဟောတိဖြစ်ပေ၏။သမထယန္တိကပုဂ္ဂိုလ်မှဉာဏ်ထက်တဲ့ပုဂ္ဂိုလ်ရှိတယ်၊ဉာဏ်နှုတ်တဲ့ပုဂ္ဂိုလ်ရှိတယ်။ဝိပဿနာယန္တိကပုဂ္ဂိုလ်မှလည်းဉာဏ်ထက်တဲ့ပုဂ္ဂိုလ်ရှိတယ်၊ဉာဏ်နှုတ်တဲ့ပုဂ္ဂိုလ်ရှိတယ်။ပုဂ္ဂိုလ်၄မျိုးကွဲသွားလေးမျိုးပွင့်နေတဲ့အတွက်ဘုရားရှင်ကထိုပုဂ္ဂိုလ်လေးမျိုးတို့နဲ့လျော်ညီစွာသတိပဋ္ဌာန်ကိုလေးမျိုးဟောကြားခုဖွင့်နေတယ်နော်။ဒါကြောင့်မမတယင်ရှိတဲ့ပုဂ္ဂိုလ်တွေတချို့ပညာနှုတ်။မမတယင်ရှိတဲ့သမာဓိစွမ်းအားကိုသူကပထမထူထောင်တဲ့ဇန်သမာဓိတစ်ခုကိုရအောင်နော်။မမတယန္တိကဆိုတာကဇန်သမာဓိတစ်ခုကိုရအောင်ကြိုးစားအထောက်နေတဲ့သူတော်ကောင်းတွေကိုသမထယင်ရှိတဲ့ပုဂ္ဂိုလ်နိဗ္ဗာန်သို့သွားတဲ့အခါမှာသမထယင်ကိုစင်းပြီးစီးပြီးတော့မှသူကနိဗ္ဗာန်ကိုသွားတယ်။ဝိပဿနာယန္တိကဆိုတာကတော့ဇန်သမာဓိရအောင်တော့မထူတော်မူသို့တော့ဇန်နံကပ်နေတဲ့ဥပ္ပဇ္ဇရသမာဓိနဲ့သမာဓိဒီဂရီစံချိန်ချင်းတူညီနေတဲ့သမာဓိတစ်မျိုးကိုတော့ထူထောင်တယ်။လုံးလုံးသမာဓိမထူထောင်တဲ့ပုဂ္ဂိုလ်တော့မဟုတ်ဘူး။သို့တော့ဇန်သမာဓိအဆင့်အထိသူမရောက်ဘူး။ဥပ္ပဇ္ဇရသမာဓိအဆင့်လောက်တော့ရောက်တယ်။ဒီဥပ္ပဇ္ဇရသမာဓိမှာတကယ်ဇန်နံကပ်နေတဲ့ဥပ္ပဇ္ဇရသမာဓိလည်းဖြစ်ခြင်းဖြစ်မယ်။ဇန်နံကပ်နေတဲ့ဥပ္ပဇ္ဇရသမာဓိနဲ့သမာဓိဒီဂရီ စံချိန်ချင်းတူညီနေတဲ့ပမာတိရှိတဲ့ပုဂ္ဂိုလ်လည်းဖြစ်ခြင်းဖြစ်မယ်နော်အဲ့ဒီပုဂ္ဂိုလ်နှစ်မျိုးသမထယာနိကဝိပဿနာယာနိကဆိုလိုပြီးပုဂ္ဂိုလ်နှစ်မျိုးရှိသည့်အ ਨੇ သမထယာနိကပုဂ္ဂိုလ်ကမင်းညာကလည်းနှုတ်နေနေမယ်ဆိုရင်အဋ္ဌိစေနာမညောမင်းမပင်ပန်းဖဲ့အဋ္ဌိခန္ဓာပါဏိမိတ်တံယတိယံသယတိယတိုက်တဲ့အကြောင်းနမရှိသောယတိယတိုက်သောအကြောင်းနမရှိသောပရမရှိဟုသောတတိပဋ္ဌာနာကာနုပါဒနာတတိပဋ္ဌာန်တိဝိသောတိမေဃောကိရိတာတို့မှစင်ကြယ်ရာလမ်းကြောင်းတိဟောတိဖြစ်ပေ၏သူကမမထစွမ်းအားကောင်းနေမမထယင်ကရှိထားပြီးဖြစ်နေတဲ့အဲ့ဒါထိုပုဂ္ဂိုလ်ကမညောမညင်မပင်ပန်းမဲ့တဲ့ကာနုပါဒနာတတိပဋ္ဌာန်ကိုပွားရင်ရနိုင်ရဖို့ရအကြောင်းလည်းဖြစ်တယ်ဒါကြောင့်ထိုပုဂ္ဂိုလ်ဒီကာနုပါဒနာတတိပဋ္ဌာန်ထိုပုဂ္ဂိုလ်အဖို့ကာနုပါဒနာတတိပဋ္ဌာန်ဒီနိဗ္ဗာန်သို့သွားရာသို့မဟုတ်ကိလေသာစင်ကြယ်ရာလမ်းကြောင်းကြီးတစ်ခုဖြစ်တယ်ကိလေသာစင်ကြယ်ရာနိဗ္ဗာန်သို့သွားကြောင်းဖြစ်တဲ့လမ်းကြီးတစ်ခုဖြစ်နော်နတ္ထကုတိခန္ဓာဩလာရိကရမဏိအတန္တဟနတောဒုတိယံသမထယာနိကသမထယင်ရှိသောတိခန္ဓာဉာဏ်ပညာထက်မြက်တဲ့ယောဂဝဆရာပုဂ္ဂိုလ်ဤဩလာရိကရမဏိယုံရင်ဩလာရိကရမဏိယုံရင်ကြံတန်းသောအာယုန်၌ဒါရှိသရောကြီးမြတ်ပေးတဲ့အနည်းပဲဆိုတော့ဒီနေရာမှာတော့တောင်မြို့သရောဖျားကတော့ဩလာရိကရမဏိပေါ်လွင်သောအာယုန်ရှိသောပေါ်လွင်ထင်ရှားသောအာယုန်၌ပေါ်လွင်ထင်ရှားတဲ့အာယုန်ဆိုလို့ရှိရင်အတန်တဏ္ဍတော်ကောင်းစွာမတည်ခြင်းကြောင့်ဒုတိယနှစ်ခုမြောက်သောဝေဒနာနုပါဒနာတတိပဋ္ဌာန်တိဝိသုတိမေကောကိလေသာတို့မှစင်ကြယ်လမ်းကြောင်းတိဟောတိဖြစ်ပေ၏ကိလေသာတို့မှစင်ကြယ်လမ်းကြောင်းသို့မဟုတ်ကိလေသာတို့မှစင်ကြယ်နိဗ္ဗာန်သို့သွားရာလမ်းကြောင်းကြီးတစ်ခုဖြစ်တယ်မမထယင်လည်းရှိတယ်ဉာဏ်ပညာလည်းထက်အဲ့ဒီပုဂ္ဂိုလ်ကပေါ်လွင်ထင်ရှားနေတဲ့အာယုန်လေးမှာသူ့ရဲ့စိတ်ကောင်းစွာမတည်ဘူးပေါ်လွင်ထင်ရှားနေတဲ့အာယုန်လေးဆိုတာကဥဒ္ဓိနုကာနုပါဒနာတတိပဋ္ဌာန်ရုပ်တရားတွေပေါ်လွင်ထင်ရှားတဲ့အာယုန်လေးပဲအဲဒီလိုပေါ်လွင်ထင်ရှားတဲ့အာယုန်လေးနဲ့သူ့ရဲ့စိတ်ကောင်းစွာမတည်ဘူးတဲ့ဘာဖြစ်လို့ဒီသူ့ရဲ့စိတ်ကဒီပေါ်လွင်ထင်ရှားနေတဲ့အာယုန်လေးနဲ့ကောင်းစွာမတည်တယ်လို့မင်းရင်တဲ့ဧကပညာသမထယာနိကောဩလာရိကရမဏံပရိက္ခဏတောတထအတ္တတဝဇာနံသမပိစိတ်တောဥထာယဝေဒနံပရိက္ခဏတိတိဥဒ္ဓံဩလာရိကရမဏေအတ္တန္ထနာတောတိဒီကဇေရောကရှင်းထားနော်ဉာဏ်ပညာထက်တမြက်တဲ့သမထယင်ရှိနေတဲ့ပုဂ္ဂိုလ်ကဩလာရိကရမဏံပရိက္ခဏတောယုံရင်ကျန်းတဲ့ပေါ်နှင်ထင်ရှားတဲ့အာယုံကိုပရိင္ဂဏံတောဉာဏ်ဖြင့်ပိဋ္ဌာယုဂတိရှိသောတထထိုအာယုန်နှင့်အထတဘမတိမူ၍ဇာနံဇံကိုတမအပိစိတ်တော်ခွန်ဆ၍ဥထာယဇမ္မထ၍ဝေဒနံဝေဒနာကိုပရိက္ခဏတိဉာဏ်ဖြင့်ပိဋ္ဌာယူလေရှိ၏သူရဲ့ဓမ္မတာလေးတခုနော်ဒုက္ခသမထသွန်အားတွေကလည်းသိကောင်းတယ်ဉာဏ်ပညာကလည်းထက်တော့ဉာဏ်ဝင်သပြီလို့ဇမ္မထလိုက်ရင်နော်ကျန်တဲ့နဲ့ပေါ်လွင်ထင်ရှားနေတဲ့ဒီယုတ်တရားအာယုန်လေးကိုဆန်းသိကြည့်လိုက်တဲ့အခါမှာယုတ်တရားအာယုန်နဲ့စိတ်ကဘာဝနာစိတ်ကညှိုးဆိုကပ်ပြီးကြာကြာမတည်ဘူးသူယုတ်တရားတွေကိုအာယုန်ယူပြီးဖြစ်ပေါ်နေတဲ့ဝေဒနာခေါ်တဲ့ခံစားမှုကိုယ်တိုင်လည်းဉာဏ်ကသက်ရောက်ပြီးတော့သူသိသိမိရတာဖြစ်နေတတ်တယ်။ဒါကြောင့်သူပုဂ္ဂိုလ်ဒီအတွက်ဝေဒနာနုပါဒနာတတိပဋ္ဌာန်ကိုမြတ်စွာဘုရားဟောပြရတယ်။သို့သောဝေဒနာကိုသူသိသိလိုက်ပြီးတဲ့အခါမှာသူပုဂ္ဂိုလ်ကယုတ်ကမရှုတော့ဘူးလားလို့ဒီလိုတော့မင်းစံရှိတယ်နော်ရှုပါတယ်ဝေဒနာသိသိပြီးတဲ့အခါဝေဒနာတစ်ခုတည်းရှုရသည်တော့မဟုတ်ဝေဒနာဥဆောင်နေတဲ့နန္တရားစုသိတဲ့ခဏတည်းသိတဲ့ခဏတိုင်းမှာရှိနေတဲ့နန္တရားစုတွေကိုရှုပေါ်သွားရမှာဖြစ်တယ်သို့တော့အဲ့ဒီလိုနန္တရားတွေကိုသိသိပြီးတဲ့ယောဂီသူတော်ကောင်းကနောက်တဲ့တစ်ဖန်ဒီနန္တရားတွေဒီဘယ်ကိုမှီးဖြစ်နေတယ်လဲလို့ရှင်းမြော်ပြီးတစ်ချက်ကြည့်ရအဲ့ဒီလိုကြည့်လိုက်တဲ့အပိုင်းရောက်လို့ရှိရင်တော့ယုတ်တရားသိကြည့်တဲ့လုပ်ငန်းခွင်လည်းအကျုံးဝင်လာပါတယ်နော်ဥဒေရာကဝေဒနာပဲနော်ဒါကြောင့်အဲ့ဒီဉာဏ်ပညာထက်မြက်ပြီးတော့သမထယင်ရှိနေတဲ့သမထယန္တိကပုဂ္ဂိုလ်တို့အာရှိညွှန်းပြီးတော့ဘုရားရှင်ဒီဝေဒနာတိပဒနာတတိပဏ္ဍောဟောကြားပြတာဆွဆုံမှပြီးတော့မူတယ်နောက်တစ်ခုဝိပဒနာယန္တိကတ္တပိမန္တတနာတိပပေဒဂတရမဏတတ္တိယ ဒီကန္တအတိပပိတကတာရမဏသရုတ်တာဣတိသတ္တရောဝဟုတ်တာအနုနာအနတ္တိကဝိပဿနာယန္တိကပုဂ္ဂိုလ်မန္တပညာကနှုတ်နေနေတယ်ပညာနှုတ်နေနေတဲ့ဝိပဿနာယန္တိကပုဂ္ဂိုလ်ဖြစ်ခရင်တော့စိတ်ပြီးအလွန်ကြီးမကျေပြန့်တဲ့စိတ်ဓာတ်ဥပဒနာတတိပဋ္ဌာန်ဤကိလေသာတို့မှစင်ကြယ်ရာနိဗ္ဗာန်သို့တွားရလမ်းကြောင်းကြီးတခုထင်မြင်တဲ့ဝိပဿနာယာနိကဝိပဿနာယဉ်ရှိနေတဲ့ထင်မြင်တဲ့ဉာဏ်ပညာထင်မြင်တဲ့ပုဂ္ဂိုလ်အဖို့တော့အလွန်ကျေပြန့်နေတဲ့ဓမ္မဥပဒနာတတိပဋ္ဌာန်ဤကိလေသာတို့မှစင်ကြယ်ရာဖြစ်တဲ့နိဗ္ဗာန်ကိုတွားရလမ်းကြောင်းကြီးတခုဖြစ်တယ်သို့တော့စိတ်တခုတည်းရှိတာတော့မဟုတ်ဘူးနော်စိတ်ကိုဥဒေပြီးတော့နန္ဒီရတေကိုသိသိတဲ့အပိုင်းမှာစိတ်နဲ့ရှင်ပဲ့စိတ်စိတ်တွေကိုပါစိတ်တဲ့ခန္ဓာတိုင်းမှာဆက်လက်ပြီးသိသိရသိသိပြီးတဲ့တို့ရောက်ပြီးတော်ကောင်းကဒီနန္ဒီရတေဒီဘာကိုမှီဖြစ်နေပါတယ်လို့တခံလှည့်ပြီးတော့ရုပ်ကိုလည်းသိသိရပါတယ်အဲဒီလိုရုပ်ဒီနန္ဒီသိသိပြီးတဲ့အချိန်ခါကြတော့မှဝိပဿနာလုပ်ငန်းခွင်ကိုသူကတဆင့်တက်ပြီးတော့သိချုပ်ပါသုံးသပ်မှဖြစ်တယ်နော်ယုတ်ဒီနန္ဒီသိသိပြီးအကြောင်းကြားဒီကိုရှားခွေအကြောင်းကြားလေးဒီဒီနေ့တကွဒီယုတ်နန္ဒီကိုလက်ခဏသုံးဆန်တင်ပြီးတော့ဝိပဿနာရှုမဲ့သူတော်ကောအဲဒီလိုပုဂ္ဂိုလ်ကိုစိတ်ဓာတ်ဥပဒနာတိပ္ပံကိုပွားတယ်လို့ခေါ်ပါတယ်နော်ဓမ္မဥပဒနာတိပ္ပံကျတော့အလွန်ကျေပြန့်နေအဲ့ဒီမှာခန္ဓာ၅ပါးရှုနည်းအာရဏ၁၂ပါးရှုနည်းစသည်ဖြင့်ရှုနည်းတွေစုံနေပါတယ်ဉာဏ်ပညာကလည်းဖြစ်တယ်ဝိပဿနာရင်လည်းရှိနေတဲ့ပုဂ္ဂိုလ်ဖြစ်တဲ့သုတ္တဝိပဿနာဉာဏ်ဤကပုဂ္ဂိုလ်အဖို့ဉာဏ်ပညာထက်မြင့်နေတဲ့သုတ္တဝိပဿနာယာနိကပုဂ္ဂိုလ်အဖို့အလွန်ကျင့်ပြတဲ့ဓမ္မဥပဒနာသိပ္ပံဒီသိလျော်တဲ့ကိလေသာတို့မှစင်ကြယ်ရာဖြစ်တဲ့နိဗ္ဗာန်သို့တွားရလမ်းကြောင်းကြီးတစ်ခုဖြစ်တယ်လို့ဒီလိုဟောတာဒါကြောင့်ဘုရားရှင်ဒီတိပ္ပံတန်ကို၄ပါးတည်းနဲ့ပို့ပြီးတော့မဟောဘူး၄ပါးတည်းနဲ့ရုပ်လျော့ပြီးတော့မဟောဘူးသို့ပုဂ္ဂိုလ်ရဲ့အစ္ဆာတိအဋ္ဌခံကိုကြည့်ပြီးဟောနေတာနော်နောက်တနည်းပြောပြတယ်ဒုဗ္ဗာဒုက္ခနိစ္စအတ္တဘာဝဝိပ္ပန္နာတဗ္ဗဟာနထံဝါ။ဘာပြောလဲ။ဝါတဏိသောကဒုဗ္ဗာဒုက္ခဒုဗ္ဗာဒုက္ခနိစ္စအတ္တဘာဝဝိပ္ပန္နာတဗ္ဗဟာနထံ။ဒုဗ္ဗာဤအဖြစ်ဒုက္ခဤအဖြစ်နိစ္စဤအဖြစ်အတ္တဤအဖြစ်ဟူသောဖောက်ဖောက်ပြန်ပြန်ဖြစ်ခြင်းကိုပေခြင်းအကြောင်းငှာသတ္တရောဝါလေးပါးကလည်းဖြစ်ကုန်သောတတိပဒနာတတိပဒံတို့ကိုဥဒ္ဒဘုရားရှင်ဟောကြားတော်မူအပ်ပေ၏။ရောဝါဒီကခုနကကာယရဲ့ဝေဒနာရဲ့စိတ်ရဲ့ဓမ္မရဲ့အမိယနေတဲ့ယုတ်တရားနှံတရားခန္ဓာ၅ပါးတို့အပေါ်၌သူ့ဘအတင်းတည်းလို့စွန့်လွန်ယုံကြည်ချက်တွေရှိကြတယ်နော်။စွဲယူချက်တွေလည်းရှိကြတယ်။သူ့ဘလို့အတိမားမှုအမှန်မားမှုခံချက်မှားမှုရှိတယ်။ဒုက္ခလို့အမှန်မှားမှုအတိမှားမှုခံချက်မှားမှုရှိတယ်။နိစ္စပဲလို့အတိမှားမှုအမှန်မှားမှုခံချက်မှားမှုရှိတယ်။အတ္တပဲလို့လည်းအတိမှားမှုအမှန်မှားမှုခံချက်မှားမှုရှိတယ်။ပေါင်းလိုက်တော့ဝိပ္ပန္နတာတရား12ပါးပဲနော်။အဲဒီဝိပ္ပန္နတာတရား12ပါးကိုပယ်ရှားဖို့ရန်အတွက်ကြီးရတော်မူပြီးတော့မြတ်စွာဘုရားတတိပဌာန်၄ပါးဟောတယ်နော်။ဒါပဲလို့လည်းကာယောဟိအတုဘောတ္တသဒုဗ္ဗဝိပ္ပန္နာတဝိပ္ပန္နာထသန္တတေတံတ္ထအတုဘဘဝတ္တရေနတ္တဝိပ္ပန္နာတ္တဘာဟနတပထမတတိပဌာနာဝုတံတထသသုနိစ္စဒုက္ခအတ္တဒုက္ခအမင်းတို့တို့တွင်ကာယောကာယတိအတုဘောအတုဘအစဉ်စဉ်ဧကနာတိကာယခေါ်တဲ့ဒီရူပကာယကြီးယုတ်တရားကြီးကိုလှမ်းကြည့်ပါအခုလေချွတ်ထက်တဲ့အချိန်ကြီးကိုယ့်ကိုယ်ပြန်ကြည့်ဆန်းကြည့်တာရေမချိုးပဲလင်းကားရဲ့လောက်နေကြည့်တာဘယ်လိုနေမလဲဟမ်ဒုဗ္ဗလားအတုဘလားဒါကြောင့်ကာယရူပကာယတိကအတုဘအတုဘသာတိမတင့်တယ်ဘူးနော်ညာတော့အဖြစ်နားနဲ့နေတာကတော့သိနေတဲ့အလောင်းကောင်ကအတုဘလို့နားလေကြနော်ဒီနေရာမှာဘုရားရှင်ရည်ရွယ်နေတာကတော့ရှင်နေတဲ့အတုပတွေကိုလည်းအတုပအဖြစ်ရည်ညွှန်းပြီးဖျားဟောနေတယ်။အတုပကနှစ်မျိုးရှိပါတယ်။မဝိညာဏကအတုပရှင်အတုပအဝိညာဏကအတုပအသေးအတုပဆိုပြီးအတုပနှစ်မျိုးရှိတယ်နော်။မဝိညာဏကအတုပကိုတော့နာမည်ကျော်ဖြစ်တဲ့ကာယဝိသေတိကသုတ်တန်ဒီမှာလည်းဖျားရှင်ဟောထားတယ်။ဟောဂိရိမအနန္တသုတ်တန်ဆိုပြီးအင်္ဂုတ္တပါဠိတော်မှာလည်းရှိပါတယ်။ သောဂိရိမာအနန္တသုတ်တံမှာလည်းမြတ်စွာဘုရားကဒီ32ခုထာတာတွေကိုရှင်အတုပအတဝိညာဏကအတုပအနေနဲ့ဟောထားပါတယ်နော်ဒီတော့32ခုထာတာတို့သည်ယွင်းရှားဆက်စုပ်ကအတုပသဘောတာဖြစ်တယ်အတုပသဘောဟုတ်ဤမဟုတ်ဤကို32ခုထာတာအရှုနိုင်တဲ့ယောဂီများကတော့သဘောပေါက်တယ်နော်စိတ်ကလေးနဲ့ဉာဏ်လေးနဲ့ပဲအတားတွေးကြည့်ပါမရှုနိုင်တဲ့ယောဂီများသမီးနဲ့တပုံမူရင်ခြေသက်လက်သက်သွားအရေးစက်တဲ့32ခုထာတာတွေကိုတနည်းအားဖြင့်တစ်ပုံစီပုံထားဘယ်ပုံကိုယူမလဲလို့ကိုယ့်ကိုယ်ကိုမေးကြည့်ဘယ်ပုံပေါ်မှာနှစ်သက်မှုတွေ့တတ်မှုမျက်နှာမှုရှိလဲမရှိဘူးဒါပေမဲ့အဲ့ဒီ32ခုထာတာတွေအချို့တကျတတ်ဆင်လိုက်တဲ့အချိန်ခါကျတော့မနှစ်သက်ဘူးလားနှစ်သက်သွားပြန်တယ်ဒါကတကယ်နှစ်သက်ဖွယ်ရမဟုတ်တဲ့အာယုန်နဲ့အပေါ်နဲ့နှစ်သက်နေလို့ဒီလိုနှစ်သက်မှုမျိုးကိုဝိပန္နတာဖောက်ဖောက်ပြန်များဖောက်ပြန်နေတဲ့ဆွဲလန်းဖြစ်တယ်ဖောက်ပြန်နေတဲ့အတိမှားမှုအမှန်မှားမှုခိုင်းကျက်မှားမှုတွေလို့ဒီလိုသတ်မှတ်ထားနော်အတုပတကယ်စင်စစ်ဖြစ်ပါလျက်နဲ့အတုပလို့ထင်နေတယ်နော်အဲ့ဒီဖောက်ဖောက်ပြန်များဖြစ်နေတဲ့ဝိပါဒသသဘောတည်းကိုပယ်ခြင်းအကျိုးမှယူရပြီးတော့ဘုရားရှင်ကတတိပဌာန်လေးကိုခေါ်လိုက်တော့ပထမနံပါတ်1ဖြစ်တဲ့ဒီတတိပဌာန်ကသုဘဝိပါဒသဝိပါဒထတထသထအတုဘကာယ၌လည်းပဲတတ္တတ္တဝါတို့သည်သုဘဝိပါဒသဝိပါဒထသုဘဟူ၍ဖောက်ပြန်ခြင်းအဖြင့်ဖောက်ပြန်၍နေကြလေကုန်၏အတုပစဉ်စစ်ဧကံဖြစ်နေတဲ့ဒီ32ခုထာတာတို့ရဲ့အစုအကုန်ကြီး၌သုဘလို့တရားဝတိဒီဖောက်ဖောက်ပြန်ပြန်နဲ့ဖောက်ပြန်မှုတွေဖြစ်နေကြတယ်။အဲ့ဒီဖောက်ပြန်မှုဖြစ်နေတဲ့အတွက်ဒေသံထုံတတဝါတို့အကုန်တထထုအတုပအာယုန်၌တထထုကာယ၌အတုပဘာဝတတနေနာအတုပအဖြစ်ကိုထင်ရှားပြတော်မူခြင်းဖြင့်တတဝိပ္ပန္နတတထုဖောက်ပြန်နေတဲ့ဝိပ္ပန္နတတရားကိုဘာဟနထံပဲခြင်းဟာပထမတတိပဌာန်းနှရှုသောသောကာယ ानु ပါဒနာတတိပဌာန်းကိုဘဂဝတ္တမြတ်စွာဘုရားသည်ဟောတံဟောကြားတော်မူအပ်ပါ၏။ခေါင်းဆုံးဒီကာယ ानु ပါဒနာတတိပဌာန်းကိုဘုရားရှင်စပြီးဟောတာကအတုပစဉ်စဉ်ဧကံဖြစ်နေတဲ့ဒီရူပကာယကြီးအပေါ်နဲ့သူ့ဘလို့ဖောက်ဖောက်ပြန်ပြန်ခံယူချက်တွေမှားနေတဲ့အတွက်ဒီခံယူချက်မှားမှုကိုပယ်ခြင်းဟာအတိမှားနေတဲ့သဘောအမှန်မှားနေတဲ့သဘောခံယူချက်မှားနေတဲ့ဝိပ္ပန္နတသဘောတွေကိုပယ်ခြင်းဟာရည်ရွယ်တော်မူပြီးတော့ဘုရားရှင်သည်ကာယ ानु ပါဒနာတိပ္ပံကိုဟောပါတယ်။ဟောလိုက်တော့အဲ့ဒီမှာဘယ်ပုံဘယ်ပန်းဘယ်နည်းနဲ့အဖြစ်ပယ်မှုတွေပါတယ်လဲ။အသေးစိတ်နောက်တော့နားရပါလိမ့်မယ်နော်။အဲ့ဒီထဲမှာအထူးသဖြင့်သုဘကိုသုဘသဘောတွေကိုပယ်ရှားနိုင်ရဲ့အတွက်ရည်ရွယ်ပြီးတော့ဘုရားရှင်က32ခုထာတာဒီကိုပရိကုလမနတိကာရအနည်းနဲ့နှလုံးသွင်းဖို့လည်းဟောထားတာဒီပါတယ်။ဒီအတုပအနေနဲ့အတုပဘာဝနာ၉မျိုးကိုလည်းဓမ္မသတိပ္ပဏသုတ်တံမှာဘုရားရှင်ဒီကာနုပါဒနာပိုင်းမှာထည့်သွင်းပြီးဟောထားပါတယ်နော်။ကဲနောက်တစ်ခုဒုက္ခနေသအတ္တဏိကိတေသူပိစ္ဆဝေဒနာတိသဝေဒနာဒုက္ခစိတ်တံအနိစ္စံဓမ္မအနတ္တတိသုသဒုက္ခနေသအတ္တဝိပ္ပန္နတဝိပ္ပန္နထတ္တဒေသံတ္ထဒုက္ခတိဘာဝတ္တိနာဒေသံဝိပ္ပန္နတဝိပ္ပန္နတနာပဟာနထဒေသံတိဣနိဥဒ္ဓံတိဧဝံဒုက္ခဒုက္ခနိစ္စအတ္တဘာဝဝိပ္ပန္နတပဟန္တံဝသတ္တရောဘဥဒ္ဓအနုနာအနတ္တိကာဒီဝိတိတ္တဘာနောက်တစ်ခုဘာပြောလို့လဲသဝတိတိရေပုံရအဖြစ်ဝေဒနာအပေါ်နဲ့ဒုက္ခလို့ဆက်လက်ယုံကြည်တတ်တယ်ကောင်းတဲ့အရသာလေးတစ်ခုမြင်လိုက်ရတယ်စားလိုက်ရတယ်ကြားလိုက်ရတယ်နာထောင်လို့သိကောင်းတဲ့ကြည့်လို့သိကောင်းတဲ့စားလို့သိကောင်းတဲ့အနံ့ခံလို့သိကောင်းနော်ခန္ဓာကြည့်ဝေဒနာအဲ့ဒီဝေဒနာအပေါ်၌ဘရဝတိတိဒုက္ခလို့မြန်တော့အဖြစ်ဆွမ်းလန်းယုံကြည်ချက်တွေအတိမမှုတွေအမမမှုတွေခံကြည့်မမှုတွေရှိကြတယ်။ဒါကြောင့်ဝေဒနာသည်ဒုက္ခစင်စစ်ဧကံဖြစ်တယ်လို့ဘုရားရှင်ကသိစေလိုတဲ့ဥဒိချက်ရှိတယ်။အနိစ္စတရားမှန်တဲ့ဒုက္ခတရားမှန်တဲ့ဘာဖြစ်လို့ဒုက္ခလဲဒုက္ခဝေဒနာမရှိတော်လို့လည်းမဟုတ်ဘူးဒုက္ခဝေဒနာသည်ဖြစ်သည့်ဒုက္ခဝိပရိနာမဒုက္ခဆိုတဲ့အတိုင်းဒီနေတော့အခက်ကလေးသာဒုက္ခပျက်စီးသွားတာနဲ့ဒုက္ခဖြစ်သွားတယ်ဘာဖြစ်လို့လဲဖြစ်ချင်းပြင်းချင်းတန်ကျက်ဖြင့်အနှိမ့်ဆန်ခံရတဲ့သဘာဝတစ်ခုသည်တကယ်စင်စစ်ချမ်းသာဒုက္ခဟုတ်လားမဟုတ်ဘူးနော်ဒုက္ခတရားပဲနောက်တစ်ခုစိတ်ဓာတ် ရောဝါလေးဟာစိတ်မှမြတ်တော့အဖြစ်နှိစ္စလို့ဆွဲလန်းယုံကြည်ချက်တည်းများယုံကြည်ချက်များမများပေါ့လေသိလို့ရှိလို့ရှိရင်သုံးသံမှာသွားတော်ပြီးတော့တရားနာဖို့ဖိတ်ရတဲ့လုပ်ငန်းခွင်တစ်ခုကတော့ဗမာပြည်အနှံပြားနယ်ပဲနဲ့အတူပါတယ်နော်သိလို့ရှိရင်အသက်ကောင်းလေးပြန်ကောင်းဝိညာဉ်ကောင်းအတ္တကောင်းလေးရှိတယ်လို့ဆိုလဲယုံကြည်ချက်ဖြင့်လိမ့်ပြားတောင်းလို့ဗာတောင်းလို့ညာတောင်းလို့မထက်ကြဘူးလားထက်ဝိညာဉ်ခေါ်တဲ့ဒီသိမှုအပေါ်၌သရဝတိကအိဋ္ဌလို့ဆိုလဲယုံကြည်နေတဲ့ယုံကြည်ချက်တစ်မျိုးအတိမှားနေတဲ့သဘောအမှန်မှားနေတဲ့သဘောတွေပဲနော်ဒါကြောင့်ဒီဝိညာဉ်ခေါ်တဲ့အတိစိတ်အပေါ်၌သရဝတိနေနေစလို့ဆွလန်ယုံကြည်ချက်တွေအမှန်မှားမှုအတိမှားမှုခံယူချက်မှားမှုတွေရှိနေတဲ့အတွက်ဒီအတိစိတ်ကိုမြတ်စွာဘုရားကအနိစ္စတရားတွေပဲလို့သိစဉ်လိုတဲ့ဥတည်ချက်ဖြင့်စိတ်တဏှုပ္ပတ္တကိုဘုရားဟောပြရနော်နောက်တစ်ခုဓမ္မသဘောအနတ္တဓမ္မသဘောဒီအပေါ်၌သရဝတိကအတ္တလို့ဆွလန်ယုံကြည်နေကြယောဝေနာတိညာတိခါရဝိညာဉ်ခေါ်တဲ့ခန္ဓာ၅ပါးတို့အပေါ်၌ခန္ဓာ၃ပါးကိုဖြစ်စေခန္ဓာ၅ပါးလုံးကိုပဲဖြစ်စေအချို့ကိုပဲဖြစ်စေအတ္တလို့ဆိုလားယုံကြည်ကြတယ်အဲ့ဒီလိုယုံကြည်နေတဲ့အတွက်ဒီခန္ဓာ၅ပါးယုံတရားနံတရားတို့သည်အတ္တမဟုတ်အနတ္တစဉ်စစ်ဧကန္တဖြစ်တယ်လို့ဒီလိုသိစဉ်လိုတဲ့အတွက်ဘုရားရှင်ကဓမ္မနုပါဒရာသတိပဋ္ဌာန်ကိုဟောပြရတယ်ဟောလိုက်တဲ့အခါကျတော့ဒီဓမ္မနုပါဒရာသတိပဋ္ဌာန်ကိုကြည့်ရင်အတ္တဆွဲကိုပယ်နိုင်တဲ့သွန်အားရှိမယ်စေတနုပါဒနာတိပ္ပံကိုကြည့်ရင်နေစအစွဲကိုပယ်နိုင်တဲ့သွန်အားရှိမယ်။ဝေဒနုပါဒနာတိပ္ပံကိုကြည့်ရင်ဒုက္ခအစွဲကိုပယ်နိုင်တဲ့သွန်အားရှိမယ်။ကာယနုပါဒနာတိပ္ပံကိုလက်တွေ့ကျင့်ရင်ဒုက္ခလို့စွဲနေတဲ့အစွဲကိုပယ်နိုင်တဲ့သွန်အားရှိမယ်။ဒါကြောင့်နေစဒုက္ခအတ္တဒုက္ခလို့နေစဒုက္ခအတ္တဒုက္ခသို့မဟုတ်ဒုက္ခဒုက္ခနေစအတ္တလို့စွဲလန်းယုံကြည်နေတဲ့အတိမမှုအမှန်မှမှုခိုင်းကျက်မှမှုတွေကိုပယ်ရှားနိုင်ရအတွက်ဥတည်ပြီးတော့ဘုရားရှင်ဒီတတိပဒံ၄ပါးပဲဟောတယ်၄ပါးအောက်နဲ့လျှော့ပြီးတော့မဟောဘူး၄ပါးတည်းလည်းပို့ပြီးတော့မဟောဘူးတဲ့နော်ကဲနောက်တစ်ခုနာဂိမလေးသဝိပန္နတဗာဏတအမေဝအထာကောသတုရောဂယောဂယောဂသဝခန္ဓာဥပါဒနာအခတိဗာဏထံပြီးသုပိဒါအာရပရိညာထေသသတ္တရောဘဟုတ်တာဒီဝိတိတ္တပါအယံတဝပကရဏနယောနောက်တနည်းကတော့ဘာပြောသလဲနောက်ကေဝလင်သဝိပန္နသတိသမဂတိကေဝလံတပါသောဩဃသတိကိုပေခြင်းမဖက်တတေဝိပန္နတပါဏထမေဝဝိပန္နတာကိုပေခြင်းအကျိုးမှာသာလျင်သတ္တရောတတိပဌာနတတိပဌာန်တရား၄ပါးတို့ကိုနောက်ဟုတ်တော်ဟောတော်မူပြီကမဟုတ်ကုန်အထာကောစဉ်စဉ်အဖြစ်တော်ကသတုရောဂယောဂသတုရောဂယောဂတဝကန္တာဥပါဒနာအဂတိဗဟာနထံဖြင့်ဩဃ၄ပါးယောဂ၄ပါးအတဝ၄ပါးကန္တာ၄ပါးဥပါဒံ၄ပါးအဂတိတရားတို့ကိုပဲခြင်းအကျိုးငှားလည်းပဲသတ္တရောဂတတိပဌာနတတိပဌာန်တရား၄ပါးတို့ကိုတည်းဖြင့်ဘုရားဗုဒ္ဓမြတ်စွာဘုရားသည်ဟောကြားတော်မူအပ်၏ဝိပန္နတာတရား၄ပါးပယ်ဖို့ရန်အတွက်တော့မဟုတ်ပါဘူးတဲ့နော်။ဩဃ၄ပါး၊ယောဂ၄ပါး၊ခန္ဓာ၄ပါး၊ဥပါဒံ၄ပါး။အာဂရိ၄အာဂရိတရားတွေကိုပယ်ခြင်းအကျိုးမှာရည်ရွယ်တော်မူပြီးတော့လေဘုရားရှင်ဒီတတိပဏ္ဏကို၄ပါးပဲဟောတယ်။ကာမောဂ၊ဘောဂ၊အတိဒောဂ၊အဝိဇ္ဇောဂခေါ်တဲ့ဩဃ၄ပါးဆိုတာကခေါင်းဆောင်ကြီး၄ဦးပါနော်။အဲဒီခေါင်းဆောင်ကြီး၄ဦးကိုဘယ်နိုင်ရင်ကြိလေတာအာလုံအကုသိုလ်တရားအာလုံကုန်သွားနော်ဒါကြောင့်အကုသိုလ်တရားတွေကိုပုံစံအမျိုးမျိုးနဲ့ပယ်တတ်နိုင်ရဲ့အတွက်ဥတည်ပြီးတော့ဘုရားရှင်တဲ့တတိပဌံကို၄ပါးပဲဟောတယ်နော်ဘုရားကအထက်ခရာများမှာဖော်ပြထားတယ်နဲ့ပတ်သက်ပြီးတော့ဆက်လက်ပြီးတော့သူကအရှင်းထားတယ်အထက်ကဒယံပဏ္ဏသရဏဝတိနာစီဝဧကတသမောသရဏဝတိနာသဧကမေဝတတိပဌာနာအရမဏဝတိနာသတ္တရောတိဣတိရေဝဝုဒ္ဒံရှင်းရှင်းအထက်ကဒကြီးတွေမှာနော်ဘယ်လိုပြောလဲဆိုတော့ဗရဏဝတိနဇေဝကာယအစရှိသောတရားကုသလအစရှိသောတရားတို့ကိုဆောင်းရဲမှတ်သားခြင်းအစွမ်းအဖြစ်တော်လကောင်ဧကတသမောဒရဏဝတိနအစတမျိုးဒီသောသဘောရှိသောနိဗ္ဗာန်၏ပေါင်းဆောင်တက်ရောက်ခြင်းအစွမ်းအဖြစ်တော်လကောင် ဤကံမိဝတ္တဘာသာနှင့်ဖြစ်သောတတိပဒါနတတိပဋ္ဌာန်တိအာရမဏဝတိနအာယုန်တို့၏အပြားအပြင်သတ္တရော၄ပါးတို့သည်ဟွန်သည်ဖြစ်ကြလေကုန်၏တတိယစွန့်အင်ကဘယ်လိုသဘောရှိလဲလို့မေးတော့တရဏသဘောအာယုန်ကိုအမှတ်ရတတ်တဲ့သဘောစွန့်အားလေးသူ့မှာရှိဧကတသမုဒ္ဒရဏနောက်ဆုံးဒီအာယုန်ကိုအမှတ်ရနေတာဘယ်မှာတော့ပြီးပေါင်းဆောင်ရလဲလို့မေးနိဗ္ဗာန်မှာတော့ပြီးဆုံးစည်းပြီနိဗ္ဗာန်ရောက်လို့ရှိရင်တော့ပေါင်းဆောင်မှုကအလုံးကြီးစီသွားတယ်နော်အဲ့ဒီအ ਨੇ သဘောအဖြစ်တတိဟတစ်မျိုးပဲရှိပြီမဲ့လို့တတိယဒီဟာအာယုံက၄မျိုးပြနေတဲ့အတွက်တတိပဒံ၄မျိုးဖျားဟောတယ်ဆိုပြီးတော့အထက်ကမြတ်မှာရှင်းထားနော်ဥပမာနဲ့ပြောရင်တော့ဥစဉ်တော့မြို့တစ်မြို့မှာတကားကြီး၄ပေါက်ရှိအဲ့ဒီ၄ပေါက်ရှိတဲ့အခါကျတော့ဖြစ်လေယထာဟိသတုဒွါရီနဂရေပါစိနာတောအာကိသန္တပါစိနာဒီသာယဥဒ္ဒနာကံပန္တံကိတဝါပါစိနာဒွါရီနနဂရမေဝပုဝိတံတိဥပမာနဲ့ပြောမယ်ဆိုလို့ရှင်အရှိမျက်နှာပေါ့နော်မြို့ရဲ့အရှိမျက်နှာမှာရှိနေတဲ့ဘရဝတိကအရှိအမျက်နှာမှာထွက်နေတဲ့ထွက်ကုန်တွေကိုယူဆောင်ပြီးတော့အရှိတကားကနေမြို့ရဲကိုဝင်လာရင်မြို့ရဲမရောက်ဘူးလားရောက်ပြီနော်တတိနန္တောပစ္စည်းမပစ္စည်းမတော်ဗန္ဒကိတဝပါစိနာထွာရိနနဂရမေဝကိုဝိတ္တိသက္ခိနာတောပစ္စည်းမတောဥဒ္ဒရာတောအကိသန္တဥဒ္ဒရာယအဓိသာယဥဒ္ဒနာကံပန္တဝခေတဝဥဒ္ဒရာထွာရိနနဂရမေဝကိုဝိတ္တိဆိုရင်တော့အနောက်အရကရှိနေအနောက်အရမှာရှိနေတဲ့သရဝတိပုဂ္ဂိုလ်တွေကလည်းအနောက်အရကထွက်ကုန်ပစ္စည်းတွေကိုပယ်ဆောင်ပြီးမြို့ရဲ့အနောက်တကားကနေမြို့ထဲဝင်လာမရောက်ဘူးလားရောက်တယ်တောင်တကမြောက်တကတွေကလည်းပုံစံတူပဲနော်အဲ့ဒီအရာလေးမျက်နှာကရှိနေတဲ့ပုဂ္ဂိုလ်တွေကမိမိတို့ဆံရအရာမှရှိတဲ့အထွက်ကုန်ပစ္စည်းတွေကိုသယ်ဆောင်ပြီးတော့မြို့တွင်းကိုဝင်လာကြတယ်ဒါကဥပမာနော်အဲ့ဒီပုံစံအတိုင်းပဲနဂရံဝိယာဟိနိဗ္ဗာန်မဟာနဂရံခொနကပင်ကိုပဂတိမြို့ကြီးနဲ့နိဗ္ဗာန်ဆိုတဲ့မြို့ကြီးတွေ့တယ်ဒွါရဝိယာအထင်ကြီးသောလောကုတ္တရာမေကဝင်လာတဲ့လမ်းကြီးနဲ့တကားကြီးနဲ့ဝိညာထွက်ရဖြစ်တဲ့တကပေါင်းနဲ့အင်္ဂါ၈ပါးမဂ်ဂင်၈ပါးလောကုတ္တရာမဂ္ဂတရားနဲ့တွန်တူတယ်။ပါစိဏတယောဝိယကာယတယောပါစိဏဒိတာတယောဝိယကာယတယောအရှိအယတောင်းယအမြောက်အယနဲ့တတိပ္ပံ၄ပါးနဲ့တူတယ်။ယထာပါစိဏတောအကိသန္တပါစိဏဒိတာယဥထာဏကံပန္တံကိတဝါပါစိဏတောရိဏနဂရမေဝပုရိသန္တိပါစိဏတောအရှိအယမျက်နှာမှာအကိသန္တလာကြကုန်သောတတဝါတို့သည်ပါစိဏဒိသာယအရှိအယမျက်နှာနှင့်ဥဒ္ဒနာကံပန္တံဖြစ်ပေါ်နေတဲ့ဘန္တာကုတ်ကိတဝါသေဆောင်ခဲ၍ပါစိဏဒွါရိဏအရှိတကားဖြင့်နဂရမေဝမြို့တွင်းတို့သာလင်ပွင့်တန်တိယတဝင်ရောက်ကြလေကုန်တကဲ့သို့ဧဝံကာယ ानु ပါဒနာမုခေနအကိသန္တသုတ္တတဝိဒေနကာယ ानु ပါဒနာဘဝေတဝါကာယ ानु ပါဒနာဘာဝနာ ानु ဘာဝနိဗ္ဗာန်တေနအရိယမဂ်ကိနဧကံနိဗ္ဗာန်မေဝဩတရံတိဧဝံဤဥပမအတုဧဝံဤဥပမအတုကာယ ानु ပါဒနာမူခေနကာယ ानु ပါဒနာကိုအဟုမူသဖြင့်မုခလို့ပြောသွားပါတယ်နော်မုခဆိုတာကဥစဉ်တော့ကာယ ानु ပါဒနာတစ်ခုတည်းကိုရှုတာမဟုတ်ဘူးဥဒေထတာတနည်းအားဖြင့်ကာယ ानु ပါဒနာကိုမျက်နှာမှုပြီးမှသူကလာတာနော်ကာယ ानु ပါဒနာမူခေနကာယ ानु ပါဒနာဟုသောဥပဒနာဖြင့်အာကိသန္တဥပဒကာယ ानु ပါဒနာမူခေနကာယ ानु ပါဒနာဟုသောကာယ ानु ပါဒနာကိုဥမှုသောဖြင့်အာကိသန္တလာကြကုန်သောအာကိသန္တလာကြကုန်သောယောဂဝဆရပုဂ္ဂိုလ်တို့သည်သုဒ္ဓတဝိရေဏ၁၄မျိုးသောအချင်းအဖြစ်ကာယ ानु ပါဒနာကာယ ानु ပါဒနာကိုဖော်ဝေတဝါပွားများကြကုန်၍ကာယ ानु ပါဒနာဘာဝနာ ानु ဘာဝနိဗ္ဗာတိနာကာယ ानु ပါဒနာဘာဝနာဤအ ानु ဘောကြောင့်ဖြစ်ပေါ်၍လာသောအရိယမဂ်ေနအရိယမေတ္တရာဖြင့်ဧကံနိဗ္ဗာန်မေဝတခုတည်းသောနိဗ္ဗာန်တို့သာလေဩတရံတိတဝင်း၍လာကြလေကုန်၏သုဒ္ဓတဝိဒ္ဓ14မျိုးသောအခြင်းအပြင်ကာယ ानु ပါဒနာတတိပ္ပံကိုပွားတယ်ပွားခြင်းသလိုပွားနေတဲ့ပုံစံတော့မဟုတ်ဘူးနော်ထို14မျိုးသောအချင်းအားဖြင့်ဘယ်ပုံဘယ်ပန်းဗဏိလအားဖြင့်ပေါ်ပြရမယ်ဆိုတော့ကတော့ရှေ့ဆက်ပြီးနားကြည့်ရင်သိလိမ့်မယ်နော်ကာယ ानु ပါဒနာတတိပဋ္ဌာန်ကိုအဟုမူပြီးတော့နိဗ္ဗာန်ကိုလာတဲ့သူတော်ကောင်းကြီးထိုသူတော်ကောင်းကြီးကလည်းကာယ ानु 14မျိုးသောအချင်းအားဖြင့်ကာယ ानु ပါဒနာတတိပဋ္ဌာန်ကိုပေါ်ပြအထုတ်ပြီးတော့ ကာယ ानु ဘသနာဘာဝနာရဲ့စွမ်းအားကြောင့်ဖြစ်ပေါ်လာတဲ့အရိယာမတရားဖြင့်တခုတည်းသောနိဗ္ဗာန်သို့သာလျှင်သွားဝင်လာကြ။ယန္တံတခိဏတောအမင်းစန္ဒံတခိဏယတိသာယဥဋ္ဌာဏကံဗန္တံကိတဝါတခိဏတော်ရိဏငရမေဝအပူတန်တိ။တောင်းအယမလာတဲ့ပုဂ္ဂိုလ်တွေကတောင်းအယမထွက်လာတဲ့ထွက်ကုန်ဗန္တာတွေကိုသေဆောင်ပြီးတော့တောင်းတကားဖြင့်မြို့တွင်းသို့ဝင်လာကြသလိုပဲ။ေယောဝေဒနာ नुप ัฏနာ मुख ေနာ आपि संता नव विदिना ဝေဒနာ नुप ัฏနာ भाव ေထဝဝေဒနာ नुप ัฏနာ भाव နာ नु भाव အနိဖာတေနာအရိယမေကေနာဧကံနိဗ္ဗာနမေဝဩတရံတိေယောဤဥပမအတုဝေဒနာ नुप ัฏနာ मुख ေနာဝေဒနာ नुप ัฏနာကိုအုံမှုသဖြင့်အုံမှုလို့ပြောတာနော်ဝေဒနာတစ်ခုလေးရှုနေတာမျိုးဟုတ်သလားမဟုတ်ဘူးဥတည်တာပဲနော်ဘယ်ဘုံဘယ်ဘဝေဒနာကိုဥဒေပြီးရှုရင်ဘယ်လိုဖြစ်မလဲဆိုတဲ့အပိုင်းကနောက်ပိုင်းရှုွက်တဲ့ရောက်လာတဲ့အခါပြည့်ပြည့်စုံစုံနာကြကြရပါလိမ့်နော်ဝေဒနာ ानु ပါဒနာမူခေနဝေဒနာ ानु ပါဒနာကိုဥမှုသဖြင့်အပြင်သံတန်းလိမ့်ခံတို့လာရင်နေကြကုန်သောယောဂဝဇ္ဇရာပုဂ္ဂိုလ်တို့သည်နဝဝိဒေနကိုမျိုးအပြားရှိသောဝေဒနာ ानु ပါဒနာနဝဝိဒိနာကိုမျိုးသောအခြင်းအားဖြင့်ဝေဒနာ ानु ပါဒနာဝေဒနာ ानु ပါဒနာတတိပဌံကိုဘာဝေတဝါပေါ်များကြကုန်သည်ဖြစ်၏ဝေဒနာ ानु ပါဒနာဘာဝနာ ानु ဘာဝနိဖတ်တေနဝေဒနာဝေဒနာ ानु ပါဒနာဘာဝနာဤစွမ်းအားကြောင့်ဖြစ်ပေါ်၍လာသောအရိယမေကေနအရိယမေတ္တယဖြင့်ဧကံနိဗ္ဗာန်မေဝတခုတည်းသောနိဗ္ဗာန်သို့သာလျှင်ဩတရံတိတဝိဟိလာကြလေကုန်၏ဝေဒနာ ानु ပါဒနာကိုဥတည်ပြီးတော့နိဗ္ဗာန်ကိုချီတက်လာကြတဲ့ယောဂီသူတော်ကောင်းတွေလည်းရှိကြတယ်။သူယောဂီသူတော်ကောင်းတို့ကကိုယ်မျိုးသောအခြင်းအားအဖြစ်ဝေဒနာ ानु ဘသနာတိပ္ပံကိုပေါင်းများကြ။ပေါင်းများပြီးတဲ့အချိန်ခါမှာဝေဒနာ ानु ဘသနာရဲ့အ ानु ဘစွမ်းအားကြောင့်ဖြစ်ပေါ်လာတဲ့အရိယာမတရားဖြင့်တခုတည်းသောနိဗ္ဗာန်သို့သာလျှင်တောင်းဝင်ပြီးလက်ကတယ်။ယတ္ထပစ္စည်းမသောအဘိသန္တပစ္စည်းမဒီသာယဥဋ္ဌာဏကံဗန္တံစေတဝါဝိဇိမတော်ရိဏနဂရမေဝဘူတံတိဧဝစိတ္တ ानु ပတနာမူခေနအပိသန္တာသောလကဝိဒေနစိတ္တ ानु ပတနာဘဝိတဝစိတ္တ ानु ပတနာဘာဝနာ ानु ဘာဝနိဖတေနအရိယမေခေနဧကံနိဗ္ဗာနမေဝဩတရံတိဝိဇိမတော်အနောက်မျက်နှာအယမအပိသန္တာလာကြကုန်သောပုဂ္ဂိုလ်တို့သည်ဝိဇိမဒီသာယအနောက်မျက်နှာနှင့်ဥဒ္ဒနာကံကံတံဆက်ပေါ်နေတဲ့ဘန္တာကိုဖြစ်တော်သည်ဆောင်ခဲ့ကြ၍ဝိသီမတော်ရိဏနောက်တကအနောက်တကဖြင့်ငရမေဝမျိုးတွင်သို့သာလျှင်ပုတ္တန္တိယသဝင်ရောက်၍လာကြလေကုန်တကဲ့သို့ဧဝံဤအတုစိတ်တ ानु ပါဒနာမူခေနစိတ်တ ानु ပါဒနာကိုအုံမှုသည်ဖြင့်အာဂိသန္တနိဗ္ဗာန်သို့ချီတက်လာကြအကုန်သောယောဂဝဆရာပုဂ္ဂိုလ်တို့သည်သောရတဝိဒေနတစ္ဆေသောမျိုးသောအခြင်းအားဖြင့်စိတ်တ ानु ပါဒနာစိတ်တ ानु ပါဒနာတတိပဌံကိုဘာဝေတဝပေါများကြအကုန်သည်ဖြစ်၏စိတ်တ ानु ပါဒနာဘာဝနာ ानु ဘဝနိဖတေနစိတ္တ ानु ပါဒနာဘာဝနာဤစွမ်းအားကြောင့်ဖြစ်ပေါ်၍လာသောအရိယမေဇိနာအရိယမေတ္တယဖြင့်ဧကံနိဗ္ဗာန်မေဝတခုတည်းသောနိဗ္ဗာန်သို့သာလျှင်ဩတရံတိတဝိ၍လာကြလေကုန်၏စိတ္တ ानु ပါဒနာဆိုတာကစိတ်တစ်ခုတည်းရှိတာတော့မဟုတ်ဘူးနော်စိတ္တ ानु ပါဒနာမုခေနစိတ္တ ानु ပါဒနာစိတ်ကိုရှုွက်ကိုအုံးမှုသဖြင့်လို့ဒီလိုဖော်ပြထားပါတယ်နော်ဘာကြောင့်ဒီအုံမှုဆိုဖြင့်300လဲလို့မေးတော့အတိစိတ်တို့ဒီဒီအတိစိတ်တခုတည်းဖြစ်နေတဲ့စွမ်းအားမရှိဘူးကျန်တဲ့စေတသိက်ပါမှဖြစ်တယ်အဲဒါဒီစိတ်စေတသိက်ဒီကိုကဏ္ဍပြောအောင်ရှုနိုင်မှပရမဉာဏ်ကြီးကိုဆိုင်ပရမဉာဏ်ကြီးဆိုင်မှအနတ္တဉာဏ်ဉာဏ်ပေါ်မယ်ညာကလည်းပြောခဲ့ပြီနော်ဒါကြောင့်စိတ်ကလေးနဲ့ရှုရတဲ့ကိစ္စပြီးပြီးတော့မဟုတ်ဘူးစိတ်ကိုဥတည်ပြီးတော့နံပြားလေးကိုရှုတော့နံပြားတက်ရှုနေလို့လည်းမညာကဘယ်လိုမှမဆိုင်နိုင်တော့ယုတ်ပြားကိုတပံပြန်ပြီးတော့ရှုအောင်မယ်။ဒါကြောင့်စိတ်ကိုအုံမှုတဲ့စိတ်ဓာတ်ဥပဒနာကိုအုံမှုတဲ့ဖြင့်လို့ဒီလိုသုံးတာနော်။စိတ်ဓာတ်ဥပဒနာကိုအုံမှုပြီးတော့နိဗ္ဗာန်ကိုကြွားရောက်လာကြတဲ့သူတော်ကောင်းတွေရှိကြတယ်။သူတော်ကောင်းတွေက16မျိုးသောအခြင်းအားဖြင့်စိတ်ဓာတ်ဥပဒနာတိပ္ပံကိုပွားများကြတယ်။စိတ္တ ानु ဘာဒနာတိပ္ပံကို16လောက်တည်းအပြင်ပေါ်ပြလိုက်တဲ့အတွက်ကြောင့်စိတ္တ ानु ဘာဒနာဘာဝနာရဲ့စွမ်းအားကြောင့်အရိယာမတရားတစ်ချိန်မှဖြစ်ပေါ်လာတယ်နော်စိတ္တ ानु ဘာဒနာဘာဝနာရဲ့စွမ်းအားကြောင့်ဖြစ်ပေါ်လာတဲ့ထိုအရိယာမတရားဖြင့်တစ်ခုတည်းသောနိဗ္ဗာန်သို့သာလျှင်တောင်းဝင်လာကြတယ်နိဗ္ဗာန်ကနှစ်မျိုးပေါ်ကတစ်မျိုးပဲနော် အရှိအဘောကပဲဝင်ဝင်တောင်ဘောကပဲဝင်ဝင်အနောက်ဘောကပဲဝင်ဝင်မြောက်ဘောကပဲဝင်ဝင်ဘယ်ဘောကပဲဝင်ဝင်မြို့ကတော့ဒီမြို့ပဲမဟုတ်ဘူးလား။အဲ့ဒီပုံစံပြောနော်ယတဥဒ္ဒရံသောအာဘိသန္တဥဒ္ဒရတိတယဥဒ္ဒရဏကံပန္နံဖြစ်တော်ဘုဒ္ဓရံတော်အနေနဲ့ဥဒ္ဒရံတော်ရေနနဂရမေဝပုရိသန္တိဧဝံဓမ္မနုပဒနာမုခေနအာဘိသန္တသင်္ခဝိသေနဓမ္မနုပဒနာဘဝေတဝါဓမ္မနုပဒနာဘဝနာနုဘဝနိဗ္ဗာန်ေနအရိယမေဖြင့်ဧကံနိဗ္ဗာန်မေဝဩဒ္ဒရံတိဥဒ္ဒရံတော်မြောက်အယမအာဘိသန္တလာကြကုန်သောတတ္တဝတို့သည်လာကြကုန်သောလူသားတို့သည်ဥဒ္ဒရတိတယမြောက်အရာ၌ဥထာဏကံဗန္တံဖက်ပေါ်၍နေတဲ့ဗန္တာကိုဖြင့်တဝတ်တင်ဆောင်ခဲ့ကြအကုန်၍ဥဒရာတော်ရီနာမြောက်တကားဖြင့်နဂရမေယောမျိုးတွင်တို့သာလျှင်ပူဇံတရားထောင်းဝင်ရောက်၍လာကြကုန်တဲ့ကဲ့သို့အေဟံဤအတူဓမ္မနုပဒနာမူခေနဓမ္မနုပဒနာကိုအူမူသည်ဖြင့်အဘိသန္တာနိဗ္ဗာန်သို့လာ၍နေကြကုန်သောယောဂဝန္ဒရာပုဂ္ဂိုလ်တို့သည်ဒေသဝိဒေနငါပြောသောအခြင်းအားဖြင့်ဓမ္မနုပါဒနာဓမ္မနုပါဒနာတတိပဌံကိုဘဝေတဝါပေါ်များကြကုန်သည်ဖြစ်၍ဓမ္မနုပါဒနာနုဓမ္မနုပါဒနာဘာဝနာနုဘဝနိဗ္ဗာန်တေနဓမ္မနုပါဒနာဘာဝနာဤစွမ်းအားကြောင့်ဖြစ်ပေါ်၍လာသောအရိယမေဖြင့်အရိယမေတရားဖြင့်ဧကံနိဗ္ဗာနမေဝတခုတိသောနိဗ္ဗာန်သို့သာလျှင်ဩတရံတိသဝိ၍လာကြလေကုန်၏နိဗ္ဗာန်မဲ့ဝင်သွားကြတာနော်ဒါကြောင့်ဧဝံတရဏဝတိနာစီဝဧကတသမောတရဏဝတိနာစဧကမေဝတတိပဋ္ဌာနာအာရမဏဝတိနာစတ္တရောဘဟုတ်တာတိဝတိတ္တဖာဒါကြောင့်အာယုံကိုအမှတ်ရတတ်တဲ့အနေသဘောနော်အာယုံကိုအမှတ်ရတတ်တဲ့အနေသဘောအဖြစ်၎င်းတခုတည်းသောနိဗ္ဗာန်သို့သွေဝင်ပေါင်းစုံတတ်တဲ့အနေသဘောအဖြစ်၎င်းတတိပီတမျိုးပြင်ပြတော်လဲတတိယဒီဟာအာယုံကလေးမျိုးပြနေတဲ့အတွက်ကြောင့်ဘုရားရှင်ဒီတတိပ္ပံလေးပါဟောပြရတယ်လို့ဒီလိုအထက်ကကြီးများမှသတ်မှတ်ထားပါတယ်နော်အဲဒီတော့ဒီနေရာမှာတတိပ္ပံအကြောင်းပြောပြီးပြီလေးပါးလည်းဘုရားဟောပြီးနော်အဲဒီတတိပ္ပံလေးပါးဟောပြီးတဲ့အချိန်ခါကျတော့မှမြတ်စွာဘုရားကဒီနေရာမှာတတမေသတ္တရောဣဒ္ဓဘိက္ခေဘိက္ခုကာယကာယ ानु ပတိဝိဆရတိစသဖြင့်တတိပ္ပံလေးပါးကိုဘုရားရှင်အကျဉ်းချုပ်စကားချီးပြီးတော့ဟောပြီးနော်အဲ့ဒီအခါမှာဘိက္ခုဆိုတာကတော့ဒီနေရာမှာဆွေလို့ရင်းကတော့ငါကိုဘိက္ခုခေါ်တယ်လို့မြင်တော့မန္တရာဝဇင်းဒုက္ခမှာကုန်ခေါအောင်တိပဋ္ဌာန်ပြည့်စုံတဲ့ကိုလက်တွေ့ကျင့်နေတဲ့ပုဂ္ဂိုလ်တွေကိုဘိက္ခုလို့ဒီလိုဆွေလို့ပါတယ်နော်ပတိဗန္နကောဟိဒေဝဝဟောတုမနုဿဘဘိက္ခုတိသင်္ခံသစ္စတိယေဝဟောမူလပဏ္ဏတအထက်ကရဆုံးမြတ်146နော်ဗတိဗန္နကောပြင်ကြံကျုပ်ကိုဖတ်မှအာထုံနေတဲ့ပုဂ္ဂိုလ်ဒီကဒေဝဟောတုလက်ရှိချင်းဖြစ်ပါစေမနုဿောဝဟောတုလက်ရှိချင်းလည်းဖြစ်ပါစေဘိက္ခုတိသင်္ခန်းယံဟူသောခေါ်ရစ်တွဲခြင်းသောဝိသတိဇေဝရောက်သည်လားလင်သည်မကြည့်ရင်တော့ဘိက္ခုလိုမခေါ်ဘူးဒီသုတ်တံကနော်တတိပဒံပြည့်စုံကိုလက်တွေ့ကျင့်နေတဲ့ပုဂ္ဂိုလ်တွေကိုဘယ်ပုဂ္ဂိုလ်လို့ခေါ်လဲဘိက္ခုလို့ခေါ်တယ်မကြင်ဘူးဆိုရင်တော့ဘိက္ခုလိုမခေါ်ဘူးလို့ပြောဆိုပါတယ်နော်အဲဒါဒီနေရာမှာကိုယ်တဲ့အယူအဆလေးတွေမှာနည်းနည်းလေးဤကဘိက္ခုဘိက္ခုကာယေကာယ ानु ပတိဝိဟရတိအတ္တဝိသမ္ပဇံတော်တတိမဝိနည်းလောဘေပိစ္ဆာဒေါမနတံကာယ ानु ပဒနာတိပ္ပံကိုပွားမယ်ပွားတဲ့ပုဂ္ဂိုလ်မှာပြည့်စုံရမယ့်အင်္ဂါရက်က3ချက်ပယ်ရမယ့်အင်္ဂါရက်က2ချက်ဒီဆုံးမဲ့ဒီဆုံးရမယ်အင်္ဂါရကဘာလဲအာတာမိကိလေသာတို့ကိုပူပန်စေတဲ့လောင်ကျောင်းစေတဲ့သောတမပဒံလုံးလဝရိယရှိသည်ဖြစ်၍မိမိကလာရင်ကိလေသာတို့ကိုလောင်ကျောင်းတော်ရှုမြန်နိုင်တဲ့စွမ်းအားရှိတဲ့ပုဂ္ဂိုလ်ဖြစ်ရမယ်ကိလေသာတွေကမိမိကိုလာပြီးလောင်နေတဲ့ပုဂ္ဂိုလ်မျိုးမဖြစ်စေရဘူးတဲ့နော်ကိလေသာတွေကငါလောင်ကျောင်းတော်ရှုမြန်ပြည့်မယ်ဆိုတဲ့ပြင်းထန်တဲ့သမပဒံလုံးလဝရိယရှိဖို့လိုတယ်ဒါကနံပါတ်1ပြည့်စုံမယ်သင်္ခါရဘာဖြစ်လို့လဲမိမိကကုသတာတွေကိုအကျင့်မဲ့ပယ်တတ်တဲ့တိုင်ပွဲကိုဝင်မဲ့ပုဂ္ဂိုလ်သူဖြစ်ပါလေဒီလိုလားပယ်တတ်ရင်လုပ်ငန်းခွင်ကိုဆင်းပြီးတော့တကယ်ပြည့်မဲ့ပုဂ္ဂိုလ်ဖြစ်နေတော့ဒီလိုလားတွေကိုလောင်ကျွမ်းသောအောင်အကုန်အမြင့်ချုပ်မဲ့စိတ်ထားမျိုးမရှိရင်ဒီကိစ္စကတက်ချက်လို့ရမလားမရနိုင်ဘူးစိတ်ထားသိလို့ရတယ်နော်ခဏတော့ပြောင်းမယ်လေနောက်ဝါရင်ကြရင်တပြီးတော့ပြန်လာမယ်ဟုတ်တယ်ဟုတ် အဲ့ဒီပုံစံနဲ့ဝရိယမျိုးချင်းတာဒီကိလေသာကိုအမြင့်ပြတိုက်ဖို့ဆိုတာပြောရမလားသိမလွယ်ဘူးသိမလွယ်ဘူးနော်အာတာပိကိလေသာတို့ကိုပူပန်စေတတ်လောင်ကျွမ်းစေတတ်တော့သမ္မပဒံလုံးလောက်ဝရိယရှိသည်ဖြစ်ပေနောက်တစ်ခုသံပဇာနသံကောင်းစွာပကိုယ်ပဲပြပြဇာနတိကောင်းကောင်းမွန်မွန်ကိုယ်ပဲပြပြသိတတ်တဲ့သံသဉ္ဇဏ်ရှိရမယ်ဘယ်ပုံဘယ်ပန်းဗဏိလအဖြစ်ပြတာဒီကိုသံသဉ္ဇဏ်လို့ခေါ်တယ်လေအဲ့ဒီအပိုင်းကတော့တံပင်ပိုင်းဆိုပြီးဒီမဟာတိပ္ပဏသုတ်တံကတိတံဖျားဟောထားတယ်နော်အဲ့ဒီအပိုင်းကြမှာကိုယ်ကပြပြအသေးစိတ်နိုင်ရမယ်ဒီကမှာဆွလို့ရင်းကတော့လုံရင်အချက်ကိုကြိုတင်ပြီးမှတ်တမ်းထားရမှာကတော့မန္တဇင်ဉာဏ်ဆိုတာကတော့ခန္ဓာ၅ပါးကိုစနစ်တကျကိုယ်ကပြပြသိနေတဲ့ဉာဏ်ကိုပြောလို့ရင်းဖြစ်တယ်နော်ဒါကအတူတူပဲဒီတော့မိမိတို့ကဒီကာယဝေဒနာသိစ္စာဓမ္မအမြင်ရနေတဲ့ယုံတရားဝေဒနာတရားသိစ္စာတရားဓမ္မတရားလို့ခေါ်ဆိုအပ်တဲ့ခန္ဓာ၅ပါးယုံနာတွေကိုရှုမယ်။အဲဒီခန္ဓာ၅ပါးယုံတရားဉာဏ်ပြတဲ့ကိုကိုယ်ပဲပြပြသိတတ်တဲ့ဉာဏ်ပညာမပိုင်ရင်ဒီလုံငန်းကိုလုံးလို့ရမလား။မရနိုင်ဘူး။ဒါပြောတာနော်။ဒါကြောင့်ပြည့်စုံရမယ့်အင်္ဂါညတ်ထဲမှာနံပါတ်1နံပါတ်2ကမာမပညာရှိရမယ်။နံပါတ်3တတိအဲဒီခန္ဓာ၅ပါးကာယဝေဒနာစိတ်ဓာတ်ဓမ္မလို့ခေါ်ဆိုအပ်တဲ့ယုတ်ရဏတရားခန္ဓာ၅ပါးတို့အပေါ်၌ခံရတဲ့တတိရှိရမယ်။ရှိမှလည်းမကောင်းပါဘူးဗျာ။စိတ်ကြီးကလည်းထွက်လိုက်တာပြောလို့ကမပြောနိုင်တော့ဘူး။ဟုတ်တယ်မလား။ပြောခင်မပြောနိုင်တော့ဘူး။ဒါပေမဲ့ဘုန်းကြီးကဘာလို့ပြောရမလဲ။သူတို့မေးပြရသည်။ဟုတ်တယ်မလား။စိတ်ကြီးကတိတ်ထွက်နေတယ်ဆိုဘုန်းကြီးလာကြီးတဲ့အခါကျတော့ဒါပေမဲ့ဘုန်းကြီးဘာလို့ပြောရမလဲ။သူတို့ကပြောင်းမေးကြည့်တော့သူတို့ကဘာပြောလဲ။ကြီးနေတယ်ကြီးနေတယ်ဟုတ်တယ်မလား။အဲဒီတော့ခံရတဲ့တတိခရကဘယ်ပုံမှာခံပြရမလဲမိမိကကာယကိုရှုရင်ကာယအပေါ်မှာခံရနေတဲ့တတိရှိဖို့လိုတယ်ဝေဒနာကိုရှုရင်ဝေဒနာအပေါ်မှာခံရတဲ့တတိရှိဖို့လိုတယ်စိတ်ဓာတ်ကိုရှုရင်စိတ်အပေါ်မှာခံရနေတဲ့တတိရှိဖို့လိုတယ်ဓမ္မကိုရှုရင်ဓမ္မအပေါ်မှာခံရတဲ့တတိရှိဖို့လိုတယ်ဒါတတိပဋ္ဌာန်တရားကိုကျင့်မဲ့ပုဂ္ဂိုလ်မှာပြည့်စုံရမယ်အင်္ဂါရ3ခုနော်ဒါအတူတူပဲပြရမယ်အင်္ဂါရက2ခုအဘိဓါဓမ္မနတ။ကာယဝေဒနာစိတ်ဓမ္မလို့ခေါ်ဆိုအပ်တဲ့သတိသမဲ့ကာမဝိထုအစုစုတွေအပေါ်၌လွတ်လပ်တတ်မယ်နေတဲ့အဘိဓါတရားကိုပြရမယ်။ဒီကာမဝိထုအစုစုကိုအကြောင်းပြုပြီးတော့ဖြစ်ပေါ်နေတဲ့စိတ်နှချမ်းသာမှုဓမ္မနတတရားနှစ်ပါးကိုလည်းပြန်ဆက်နေရမယ်။နော်။လွတ်လပ်တတ်မယ်မှုတွေကလည်းတပုံကြီးသင်္ကြန်နာမှုတွေကလည်းတဘုံကြီးနဲ့ဆိုရင်တော့ဒီတတိပဒအကျင့်ပင်ကိုပွားလို့လွယ်ပါမလားမလွယ်ဘူးတတ်မဲ့တယ်တတ်မဲ့တယ်ဟိုဟာလည်းလိုချင်ဒီဟာလည်းလိုချင်ဟိုတို့လည်းမကျင်တတ်နဲ့ဒီတို့လည်းမကျင်တတ်နဲ့ဟိုလူလည်းမကျင်တတ်ဒီလူလည်းမကျင်တတ်မကျင်တဲ့ခြေတွေကတိတ်များပြီးတင်းတင်းမှုတွေကမရှိဘူးဆိုရင်တော့ဒီတတိပဒအကျင့်ပင်ကတော့တခြားကြီးဖြစ်နေပြီနော်ဒါကြောင့်ပြရမယ့်အင်္ဂါတရားအင်္ဂါရ2ခုကအဘိဓါနဲ့ဒေါမနတအဘိဓါဒေါမနတတရားနှစ်ပါးပယ်ပြီးတဲ့အခါအာတမီခေါ်တဲ့ကိလေသာတွေကိုပူပန်စေတတ်လောင်ကျွမ်းစေတတ်တဲ့သမ္မပဒံလုံးလဝရိယရှိရမယ်။ရှင်ញံတတ်တဲ့သံသဉ္ဉာဏ်လည်းရှိရမယ်။တတိလည်းခံရမယ်။ဒီအင်္ဂါ၃ချက်စုံပြီးတဲ့အခါမှာကာယေကာယ ानु ပတိဝိဟရတိကာယကိုကာယလို့အဖမန်ထက်တာရှိပြီးနေပါဆိုပြီးတော့ဒီလိုရှင်းထားတယ်။ဘာကာယအဲ့ဒါပဲနော်။မူလဗန္ဒနာအထံကရာပထမအတွက်သံမြင့်နဲ့146မှာကာယိတိရူပကာယေဟောဒီလိုဖွင့်ထားတယ်။ဘာကာယလဲ?ရူပကာယ။ကာယကရူပကာယနာမကာယနှစ်မျိုးရှိ။ဒီနှစ်မျိုးရှိတဲ့အပိုင်းမှာဒီကာယ ानु ပါဒနာတိဗြဟ္မာဆိုလိုတဲ့ကာယကတော့ရူပကာယကိုဖျားခြင်းဥဒေထားတယ်။မုခလည်းသုံးထားပါတယ်နော်ခဏက။ကာယအရကရူပကာယကိုယူပြီးထိုရူပကာယကိုဥဒေပြီးရှုနေတဲ့တတိပဌံကိုကာယ ानु ပါဒနာတတိပဌံလို့ဒီလိုခေါ်တယ်။အဲဒါရူပကာယလို့သာပြောတာတော့ဒီကိုကြီးလို့ပြောတာမဟုတ်ဘူး။ဒီလက်လို့ပြောနေတာမဟုတ်ဘူး။ဒီခြေတော့လို့ပြောတာမဟုတ်ဘူး။ဒါကတော့နည်းနည်းတတိထားဖို့လိုတယ်။ရူပကာယဆိုတာကယုတ်တရားအပေါင်းအစု။ယုတ်တရားအပေါင်းစုဆိုတာကဒီခန္ဓာအိမ်မှာရောကြမင်းမှာမခွဲဘဲနဲ့ပြောလိုက်ရင်တော့ယုတ်ဆယ်နဲ့ရှင်းပါ။ရောကြမင်းမှာခွဲချပြီးပြောမယ်ဆိုရင်တော့တရဝတုတ္တန်တန်မှာယုတ်ဆယ်နဲ့9မျိုးရှိတယ်။ဘာဝယုတ်ကတစ်မျိုးပဲရှိလို့နော်။ဟုတ်ဥပဒေကြီးတွေကတော့အချင်းချင်းထားပါသူတို့ကတော့နိဗ္ဗာန်ရနိုင်တဲ့ပုဂ္ဂိုလ်လည်းမဟုတ်တော့သူတို့အတွက်ထည့်ပြီးစကားပြောနေလို့တော့မဖြစ်ဘူးနော်ဒါတော့ယောက်ျားမိန်းမခွဲကြပြီးပြောမယ်ဆိုရင်တော့အမျိုးသားမှာဘာဝယောက်ကယောက်ျားဘာဝယောက်တစ်မျိုးရှိတယ်အမျိုးသမီးမှာ မျိုးသမီးဘာဝရောတစ်မျိုးပဲရှိရှိတဲ့အတွက်ဘဝယုတ်ကတစ်မျိုးကြည့်တာရှိတဲ့အတွက်ယုတ်28မျိုးရှိပါနော်အဲ့ဒီယုတ်28မျိုးဆိုတာကယုတ်တို့မြည်ဒီမှာကလတ်လို့ခေါ်တဲ့အမှောင်လေးတွေအနေနဲ့အဖြစ်ရောဓမ္မတာရှိကလတ်ကိုမြင်လို့ကလတ်တစ်ခုတစ်ခုမှာသဘောတရား10ခုရှိရင်10ခု9ခုရှိရင်9ခု10ခုရှိရင်10ခုစသဖြင့်တလုံးစီတလုံးစီညာနဲ့ခွဲခြားဆွချပြီးရှုဘသုံးကနိုင်ပါမှပရမရူပကာယကိုဆိုင်အဲ့ဒီရူပကာယကိုဘုရားရှင်ကြီးနှွှန်းထားတယ်လို့ဒီလိုအထက်ကကပြောထားတယ်နော်။ဘာဖြစ်လို့ဒီရူပကာယလို့ဒီမှာဘုရားကအမည်တစ်မျိုးနဲ့ယုတ်ပြားလို့မသုံးပဲကာယဆိုပြီးအပေါင်းအစုအနေနဲ့ဘုရားရှင်သုံးနေရတယ်လို့မေးတော့ရူပကာယောဟိဣဒအင်္ဂပိသင်္ဂနာဒေသတိနိစ္စဓမ္မနာသမုဟထေနဟဋ္ဌိကာယရထကရထကာယတယောဝိယကာယောတိအတိပေတောအင်္ဂပိသင်္ဂနာဒေသတိနိစ္စဝေင္ကကြည့်ရတို့ရဲ့အပေါင်းအစုဖြစ်နေလို့လဲကာယလို့ဘုရားကသုံးထားသံဃာမွေးမြေဖြစ်တဲ့လေတဲ့စတဲ့32ခုထာတာတို့ရဲ့အပေါင်းအစုဖြစ်နေလို့လဲကာယလို့ခင်ဗျားကသုံးထားတယ်ဆင်းတဲ့မြင်းတဲ့ယထတဲ့ဆင်းအပေါင်းမြင်းအပေါင်းစသည်ဖြင့်သုံးတယ်အသုံးအနှုံးလိုပဲယုတ်တရားတို့မြည်မှာပေါင်းစုပြီးဖြစ်ပေါ်တတ်တဲ့အတွက်အစုလိုက်အပြုံလိုက်အပေါင်းလိုက်ဒီဖြစ်နေလို့များစွာခင်ဗျားကကာယဆိုပြီးဒီလိုသုံးထားတယ်လို့ရှင်းထားနော်နောက်တစ်ခုယောဂုသိတနာအာယတိနာဂုသိတံယထာသတ္တမုဟတိနာယောဂုသိတနာအာယတိနာအပေါင်းအစုဆိုတဲ့အနေသဘောကြောင့်ကာယလို့ခေါ်တယ်လို့ဂုသိတနာအာယတိနာဂုသိတခေါ်တဲ့ယောဂျာဆက်စုပ်ွယ်တရားတွေတရားဖြစ်လို့လည်းသူ့ကိုကာယလို့ခေါ်တယ်အဲဒီကကြတော့ဂုအာယခုနကကာယကအပေါင်းအစုအခုကြတော့ဂုကဂုသိတအနေအာယကတရားနော်ကိုယ်တိတံဤပရမေသေကုသနာသောအာယောတိပိကာယောဒီခန္ဓာအင်ကိုနှံ့ကြည့်လိုက်တဲ့အချိန်ကကျတော့သံမြင်မွေးခြင်းဖြစ်တဲ့လက်သက်သောအယေအစတိဖြင့်32ခုထာသောအစုဝေးတွေရှိတယ်။အဲ့ဒီအစုဝေးတွေထဲမှာတော်ဝါဒီအလွန်ရွေးချယ်ဆွတ်ဆုံနေတဲ့ဒီနည်းကျင်ငယ်တွေနှစ်တွေးတွေလည်းမပေါဘူးလား။ပါဠိကျ။အဲ့ဒီဒီနည်းကျင်ငယ်နှစ်တွေးတွေဒီဘက်ကထွက်လာတယ်လို့ပြောတော့ဒီကာယခေါ်တဲ့ရူပကာယကြီးတွေကထွက်လာ။ဒါကြောင့်ဒီယဉ်ကျေးဆက်စုပ်ဖွယ်32ခုထာတာအစုအဝေးတို့ရဲ့တရားကြီးတစ်ခုဒီခန္ဓာအိမ်ကြီးဖြစ်မနေဘူးလားဖြစ်နေတယ်။ဒါကြောင့်ယဉ်ကျေးဆက်စုပ်ဖွယ်ဖြစ်တဲ့32ခုထာတာတို့ရဲ့တရားဖြစ်ရာခန္ဓာကြီးတစ်ခုဖြစ်လို့လေမြတ်စွာဘုရားကဒီယုံတရားအပေါင်းအစုတွေကိုကာယအစုပြီးဒီလိုသုံးထားနော်။အဲဒီကာယကိုဘယ်လိုလုပ်ရမလဲ။ကာယလို့အဖန်ကအထက်တာချုပ်နေပါဆိုပြီးတော့မြတ်စွာဘုရားကဒီလိုသတ်မှတ်ချက်ပေးထားတယ်နော်။ဒီတော့ကာယကိုကာယလို့အဖန်မှန်အထက်တရှိပါဆိုတော့စကားတစ်လုံးနဲ့မှဆက်ကျင်လေးတွေပြန်သုံးထားတယ်။ကာယေကာယ ानु ပတိကာယကိုကာယလို့ရှိပါ။ကာယကိုကာယလို့ရှိပါဆိုပြီးစကားနှစ်ခွန်းချင်းပြီးသုံးထားတာဘာဥဒိစ္စလို့ပြောချင်းသုံးထားတယ်။အဲ့ဒီအပိုင်းလေးကိုအထက်ကဆရာတို့ကအရှင်းထားတယ်။ကာယေဒီသဝတဝအပိပုဏ္ဏကာယ ानु ပတိတိဒုတိယကာယဂဟဏာအတ္တမိတ္တောဝဝဋ္ဌာနာကနဝိနေဘောဂတိတဒနာတံတတံတိဝေတိတဖံဒီစကားလေးကအရေးကြီးလာနော်။ဘာပြောလဲ။ကာယေနိကာယဟူ၍ဟိမနဘိသောထုရုကာယကာယ ानु ပတိတိကာယေကာယ၌ကာယ ानु ပတိကာယဟူအဖမန္တတရှိနေရှိခြင်းဖြစ်ပေဝိဟရတိနေအဲ့ဒီမှာခါရနော်။ကာယေနိကာယဟူ၍ဝတ္တဝါပိသောပြီ၍နိဝတ္တဝါပိဟောတော်မူပြီ၍နိပုဏ္ဏနောက်တတဖံကာယ ानु ဘတိတိကာယ ानु ဘဟုသောပတ်၌ဒုတိယကာယကံနဒုတိယကာယတရာကိုယူခြင်းကိုအတ္တမိတ်တောဝေဒနာအစရှိသည်တို့နှင့်မယောသည့်အဖြစ်အဖြစ်တော်၎င်းဝါဝဌာနကနဝိနိဘောဂတိတဒနထံပိဉ္စမှတ်သားခြင်းယုတ်တော်ယုတ်ခဏံတုံးနံကျဟုခေါ်ဆိုအပ်တဲ့ခဏကိုအတိဒီခွဲကြဝေပန်ခြင်းအစရှိဒီကိုပြခြင်းအကျိုးခကတံပြုတော်မူခဲ့လေသည်စကားလေးကတော့နည်းနည်းကျင်းနေတယ်ကျင်းနေတဲ့အတန်းကြောင့်အထက်ကရာဆရာတော်ကထပ်ပြီးတော့ချက်ထားတယ်နော်ဒိနနာကာယဝေဒနာနုပါတိဝါစိတ္တဓမ္မနုပါတိဝါအထာကောကာယ ानु ပါတိယေဝတိကာယသင်္ခါရေဟုသုသမိကာယ ानु ပါဒနာကာရကာရတိယေဝတက္ကနေနအတ္တမိတ္တဘဝဝဋ္ဌနာတတိတံဟောတိ။ဘာပြောလဲ။ဒီနာတုဒုတိယကာယတရားဖြင့်ကာယရူပကာယ၌ ဝေဒနာလိုဘဒီဝေဒနာဟုအဖာမံအထက်တအကျုလည်းရှိသည်ဟောတော်ဝါဖြစ်၍၎င်းဣန္ဒလူပါတိစိတ်ဟုအဖာမံအထက်တအကျုလည်းရှိသည်ဟောတော်ဝါဝါဖြစ်၍တော်၎င်းဓမ္မလူပါတိဓမ္မဟုအဖာမံအထက်တအကျုလည်းရှိသည်ဟောတော်ဝါဖြစ်၍တော်၎င်းနောက်ဟုထရတိနေဒီကမဟုတ်အထာကောတကယ်ရှင်ရဲ့အဖြစ်တော်ကကာယလူပါတိရေဝကာယဟုအဖာမံအထက်တအကျုလည်းရှိသည်ဟောတော်ဝါဖြစ်၍တော်၎င်းဝိထရတိနေလေ၏ဣတိဣသောသောကာယသင်္ခတိကာယဟုဆိုသောဟုတ္တမေအနုပါဒနာမြတ်ဤတိယဝတ္ထု၌ကာယနုပါဒနာကာရတေဝကာယနုပါဒနာကာရတေဝကာယကိုအဖမံတတ်တာရှိဖို့အချင်းအကိုတန်လင်းတတ်တေနညွန်ပြခြင်းအဖြင့်အတ္တမေတ္တသောဝေနသတိအစရှိသည်တို့နှင့်မျောသည့်အပြင်အပြင်ဝါဝဌာနအတိအတိပိုင်းခြားခြင်းကိုတတိတံပြတော်မူအပ်ပါပေ၏အာပြောတယ်ဆိုတာလေးကတော့နည်းနည်းလေးဖြတ်ပြီးရှင်းမှနားလည်မယ်နော်ဒေနာနာကာယေဝေဒနာလူပတိဝါစိတ်တလူပတိဝါကာယမှာဝေဒနာလို့လည်းမရှိဘူးစိတ်လို့လည်းမရှိဘူးဝေဒနာလူပတိဝါစိတ်တဓမ္မလူပတိဝါကာယကိုဝေဒနာလို့လည်းမရှိဘူးစိတ်လို့လည်းမရှိဘူးဓမ္မလို့လည်းမရှိဘူးအထာကောကာယ ानु ပါတိယေဝတကယ်ရှင်ရင်အပြင်ကာယလိုပဲအဖမံထက်တာရှုနေတာအဲဒါကြောင့်ကာယလိုခေါ်ဆုံးအပ်တဲ့အနုပါဒနာဉာဏ်ရဲ့တရားဖြစ်တဲ့အာယုံအပေါ်၌ဘာအာယုံလဲရူပကာယရူပကာယလိုခေါ်ဆုံးအပ်တဲ့ကာယကိုအဖမံထက်တာရှုပါသုတ်တအနေနဲ့အနုပါဒနာဉာဏ်ရဲ့တရားဖြစ်တဲ့အာယုံ၌ကာယ ानु ပါဒနာသာရတေဝကာယလိုအဖမံထက်တာရှုနေတဲ့အခြင်းအရာကိုသာသင်ဒါကလေးနဘုရားရှင်ပြောပြနေတယ်နော်အဲဒီလိုပြောပြတဲ့ဖြင့်အတ္တမိတ္တသောဘဝဌာနဓာတိတံဟောတိရုပ်ရှင်မှုမရှိတဲ့ပိဋကမှတ်တမ်းခြင်းကိုဘုရားရှင်ကကန့်တတ်ပြနေတယ်ဒါပြောလို့ရတယ်ကာယကိုကာယလို့ရှုတာကာယကိုဝေဒနာလို့မရှုနဲ့ကာယကိုစိတ်ဓာတ်လို့မရှုနဲ့ကာယကိုဓမ္မလို့မရှုနဲ့ဒီလိုပိဋကမှတ်တမ်းပြီးဘုရားကညွှန်ကြားနေတာတဲ့ဒီနေ့ချင်းကြည့်ပေါ့ငါရဲ့ကုထိုင်းလိုက်တော့ကြာတော့ဒီမှာဆက်ကြည့်လိုက်ကအလုံးပူနေပြီမခံမရနိုင်အောင်ပူနေပြီအဲ့ဒီပူနေတဲ့သဘောကိုစိုက်ပြီးရှုရင်ဒီနေ့ခေတ်ကဘာကိုရှုတယ်လို့ပြောလဲဝေဒနာရှုတယ်ဒါပြင်ပူရာဟာဝေဒနာလားပူရာဒီဓာတိလေးပါတဲ့ကဘာတက်လဲဒီသောဓာတ်ဒီသောဓာတ်ဒီယုံလနဲ့လားလို့ပြီးတော့ယုံတရားဘုရားရှင်ကဒီယုတ်တရားကိုဘယ်လိုရှုရမလဲလို့မပြောတဲ့ယုတ်တရားကိုယုတ်တရားလို့ရှုပါလို့ဒီလိုသင်ကြတယ်။သင်္ကဒီယုတ်တရားကိုဝေဒနာလို့ရှုပါလို့ညွှန်ကြတယ်။ဘယ်ရင်ကအမှားလဲ၊ဘယ်ရင်ကမှန်လဲ။သင်္ကဘုံမလို့ဘူးလား။ဇောနေတယ်။ဘုရားရှင်ကခုပြောနေတာကတော့ကာယေကာယနုပါတိဝိဟရတိကာယကိုကာယလို့ပဲအဖမှန်ထက်တဲ့ရှုပြီးဒီပါလို့ဒီလိုသင်ကြတယ်။အဲ့ဒီလိုညွှန်ကြားလိုက်တဲ့အခါကျတော့ကာယကိုကာယလို့အဖမံအထက်တရှုနေတာကမိမိအတွက်အကျိုးရှိမလားကာယကိုဝေဒနာလို့အဖမံအထက်တရှုနေတာကမိမိအတွက်အကျိုးရှိမလားဆိုတာထပ်ရှင်းပြီးစဉ်းစားဖို့မလိုဘူးလားလိုလားလဲဘာဖြစ်လို့လိုလဲညကပြောခဲ့တဲ့အတိုင်းပဲသရဝရီနိဗ္ဗာန်ရာရေးအတွက်ဘယ်တရားတွေကိုပိုင်းခြားပြီးမှနိဗ္ဗာန်ရမလဲဆိုရင်အလုံးစုံသောခန္ဓာငါးပါးယုတ်တရားနံတရားတွေကိုညာတာပရိညာတိရဏပရိညာမဟာနာပရိညာခေါ်တဲ့ပရိညာပညာသုံးမျိုးဖြင့်ပိုက်ဆံသိမှဒုက္ခကုန်မဲ့နိဗ္ဗာန်ရမယ်။ဒါတော့ပရိညာပညာသုံးမျိုးဖြင့်ပိုက်ဆံသိရမယ်တရားတွေထဲမှာဝေဒနာလည်းမပါဘူးလား။ပါနေတယ်။ဒါတော့ပူရာအေရာကြီးကိုဝေဒနာလို့ရှုနေတဲ့ပုဂ္ဂိုလ်ကတကယ်ဝေဒနာအစ်စ်အမှန်ကိုသူရှုတာပါတော့မလား။မရှုတော့။ယောဂကသူကဝေဒနာလို့လုပ်ပြီးရှုတယ်။ယောဂတရားကိုဝေဒနာလို့ရှုနေတဲ့ပုဂ္ဂိုလ်အဖို့တကယ်ဝေဒနာအစ်စ်မှန်ကိုသူမရှုတော့ဘူး။ဝေဒနာအစ္စမကောမရှိတဲ့ရင်သူ့မှာခန္ဓာ၅ပါးပြည့်စုံမလားမပြည့်စုံခန္ဓာ၅ပါးကိုပရိညာပညာသုံးမျိုးဖြင့်ပိုက်ခြားပြီးမှနိဗ္ဗာန်ရမယ်ဒုက္ခကုန်မယ်ဆိုတဲ့ခရဟောဒေသနာကိုဥဋ္ဌိရပန်းရှင်နှိုင်တဲ့စွမ်းအားများအပြည့်ရှိနေကြမယ်ဆိုရင်ဝေဒနာဒီမိမိတို့ပိုက်ခြားပြီးရမယ်တရားတစ်ခုဖြစ်နေတဲ့အတွက်ရုပ်ကိုဝေဒနာလှုပ်ရှုနေတဲ့ပုဂ္ဂိုလ်အဖို့မိမိအဖို့နော်ဒါကြဝေဒနာအစ္စမကောငါမသိသေးဘူးဆိုတာကဆုံးဖြတ်ချက်ချလို့မရဘူးလားရောက်နေပြီဝေဒနာရှုတော့မဲ့ပုဂ္ဂိုလ်မှာပြည့်စုံမဲ့သင်္ခါရတိတိတန်ရှိပါတယ်နော်ဝေဒနာဥပါဒနာပိုင်းကြောင့်အနာကြရပါလိမ့်မယ်ဒီတော့ဝေဒနာမှာ ဝေဒနာမရှိခင်မှာပြည့်စုံထားရမယ်အင်္ဂါယဝေဒနာရှိနေတဲ့အပိုင်းမှာသိရမယ်အင်္ဂါယဒီအင်္ဂါယဒီအပြည့်စုံဖွင့်ဆိုထားပါလေဒီမာတိပ္ပန္နအဆုံးသတ်ပါနော်နောက်တစ်ခုဒီမဒုနီယာမှာမခန္ဓာအောင်နာကျင်နေပြီဆိုကြဆိုအဲ့ဒီနာကျင်နေတဲ့နေရာလေးဒီငါးခွက်လောက်ကိုဆက်ပြီးတော့ရှုပါအဲ့ဒီလိုဒီငါးခွက်လောက်ကလေးကိုဆက်ပြီးတော့ရှုနေလို့ရှင်းရင်လည်းအဲ့ဒီရှုရင်းရှုဟန်ကိုဘာရှုတယ်လို့ပြောလဲဝေဒနာရှုတယ်လို့ခေတ်ကပြောတယ်ဒါပြန်ဝေဒနာဟာဒီငါးခွက်လောက်ရှိနေတာလို့မေးပြမလို့ဘူးလားဒီငါးခွက်လောက်ရှိတဲ့ဒီနေရာလေးကိုဆက်ပြီးကြည့်နေရတာကလည်းနောက်ဆုံးအဲ့ဒီနေရာမှာရောရောမောမောဖြစ်လာတယ်အဲ့ဒီရောရောမောမောဖြစ်နေတာကိုလည်းဘာကိုရှုတယ်လို့ပြောလဲရောရောမောမောကိုကြည့်နေရင်လည်းဝေဒနာရှုတယ်လို့ပြောကြတယ်ဝေဒနာဟာရောရောမောမောလားလို့မေးရင်ဘယ်လိုဖြစ်မလဲဝေဒနာကဒီငါးခွက်လောက်ပဲရှိရမယ်ပုံစံဝေဒနာကလည်းရောရောမောမောပဲဖြစ်ပြမယ်ပုံစံလို့ဖြစ်မနေဘူးလားဖြစ်နေတယ်ခန္ဓာကိုယ်ဇက်ဝေဒနာလိုက်ဆိုတဲ့ပုံစံဖြင့်ခန္ဓာအိမ်ထဲမှာရောရောမောမောနဲ့ဖြစ်နေတာတွေကိုဝေဒနာလုတ်ပြီးတော့ရှုကြတယ်ဝေဒနာဆိုတာကရောရောမောမောဖြစ်နေတဲ့တရားမျိုးတွေဟုတ်လားမဟုတ်ဘူးနော်ဒါပြင်ဝေဒနာစရကဘာလဲဆိုတော့ခံစားချက်နော်ခံစားမှုရဲ့သဘောတစ်ခုပဲအဲဒီခံစားမှုကဘယ်ပုံဘယ်ပန်းပဏိနာအသည့်ဖြစ်နေတယ်ဆိုတဲ့အပိုင်းကတော့နာဂမထဘိုင်းရောက်မှာပဲနာကြဖြစ်တော့နော်ဒီတော့ဒီညမှာပြောလို့ရင်းကတော့ဘုရားရှင်ကကာယကိုရှုနေပါလို့မတုံးပဲကာယ၌ကာယလို့အဖမ်းအထက်တိုင်းရှုနေပါဆိုပြီးကာယစကလုံးနှလုံးချင်းပြီးသုံးနေခြင်းဒီကာယခေါ်တဲ့ယုတ်တရားကိုယုတ်တရားလို့ပဲရှုနေပါဒီယုတ်တရားကိုဝေဒနာလို့မရှုပါနဲ့ဒီယုတ်တရားကိုစိတ်လို့မရှုပါနဲ့ဒီယုတ်တရားကိုဓမ္မသဘောနံတရားတွေလို့မရှုပါနဲ့လို့ဒီလိုဘုရားရှင်သိပြီတော့မူလို့ဘုရားရှင်ဒီသိပြီတော့မူလို့ဒီအတွက်ကာယကိုနှလုံးချင်းပြီးတော့ဟောနေပါတယ်လို့အထက်ကရကအရှင်းနော်အဲ့ဒီရှင်းရင်းချက်ကတော့ဝေဒနာကြတော့လေပုံစံတူပဲဘုရားရှင်ကဝေဒနာတို့ဣတိဝေဒနာတို့ဝေဒနာ అను ပါတိဝိဟရတိဝေဒနာမှလည်းဝေဒနာလို့အဖမ်းမထက်တာရှုနေပါစိတ်တေစိတ်တ అను ပါတိဝိဟရတိစိတ်မှလည်းစိတ်လို့အဖမ်းမထက်တာရှုနေပါဓမ္မတို့ဓမ္မ అను ပါတိဝိဟရတိဓမ္မသဘောဒီမှလည်းဓမ္မသဘောလို့အဖမ်းမထက်တာရှုနေပါလို့ဒီလိုဘုရားရှင်ကသင်ကြားနေအဲ့ဒီညာကြက်တွေကဘာပြောတယ်လို့မင်းဝေဒနာကြရင်ဝေဒနာလို့ရှုဝေဒနာကိုရုပ်လို့မရှုဝေဒနာကိုစိတ်လို့မရှုနဲ့ဝေဒနာကိုဓမ္မလို့သွားပြီးတော့မရှိနဲ့ဒီလိုသိလို့စိတ်ကြတော့လဲစိတ်လိုပဲရှိနေပါစိတ်ကိုရုပ်လို့လဲမရှိနဲ့စိတ်ကိုဝေဒနာလို့လဲမရှိနဲ့စိတ်ကိုဓမ္မလို့လဲမရှိနဲ့ဒီလိုသိလို့ဓမ္မသဘောကြတော့လဲဓမ္မသဘောလို့တာရှိနေပါအဲ့ဓမ္မသဘောကိုရုပ်တရားလို့လဲမရှိနဲ့ဝေဒနာလို့လဲမရှိနဲ့စိတ်လို့လဲမရှိနဲ့ဒါကတော့စိတ်တိဓမ္မတွေကိုအထူးကြည်ရထားပါတယ်ရှုလိုက်တော့ဘာအဖြစ်ရှိလဲဝိဇ္ဇနောဒီဉာဏ်တရားတွေကိုရှုပွားသုံးသပ်တဲ့အပိုင်းမှာကဏ္ဍပြုဖို့လိုတယ်။ယုတ်တရားတွေကိုရှုပွင့်သုံးသပ်တဲ့အပိုင်းမှာလည်းကဏ္ဍပြုဖို့လိုပါတယ်နော်။ကဏ္ဍဆိုတာကအတုံးအခဲ။ယုတ်တရားတို့မြည်ဒီမှာအုပ်စုအလိုက်အတုံးလိုက်အခဲလိုက်ဖြစ်တယ်။ဉာဏ်တရားတို့မြည်ဒီမှာလည်းအုပ်စုအလိုက်အတုံးလိုက်အခဲလိုက်တုံးဖြစ်တယ်။ဇလုံးချင်းဖြစ်နေတဲ့စွမ်းအားမရှိကြဘူး။အဲဒီအုပ်စုအလိုက်ဖြစ်နေတဲ့တရားတွေကိုတစ်ခုတည်းလို့ယူဆမိကြမယ်ဆိုရင်ဒါကဏ္ဍဖုံးသွားတယ်ခေါ်တယ်နော်။ဒီတော့အဲ့ဒီဒနာခေါ်တဲ့အတုံးခဲကြီးကိုဖြိုခွင်းကြီးအတွက်ဝေဒနာကိုဝေဒနာလို့ပုံစံမှန်သိဖို့လိုတယ်။ယုတ်တရားတွေကိုယုတ်တရားလို့ပုံစံမှန်သိဖို့လိုတယ်။အတိတ်ကိုအတိတ်လို့ပုံစံမှန်သိဖို့လိုတယ်။ဖဒါကိုဖဒါဝေဒနာအပင်ညာကိုပင်ညာစေနာကိုစေနာလို့ဖွဲ့ပြစီပြပြီးသိဖို့လိုတယ်။လုံးသိနေမစင်းတော့မရဘူး။ဒါကယုတ်တရားမှကြည့်လိုက်ရင်လည်းပထဝီကိုပထဝီအာဘောဆိုအာဘောဒီသောဆိုဒီသောဝါရောဆိုဝါရောခိုးပဲပြပြကိုးပဲပြပြခွခွင်းချချပြီးဖို့လို့ဒါမှကဏ္ဍပြောပါအဲဒီတော့ဒီကဏ္ဍပြောတဲ့အပိုင်းကြမှာသူကဘာဖြစ်လဲနာနာတ္တယဝိနိဘောဂိတဝကဏ္ဍဝိနိဘောဂိတေအနာတ္တလက္ခဏာယထာဝသရတတောဥပထာတိသမောဟဝိဒ္ဒနိသက္ကရာသမဏလိင်္ကခုံမဖွင့်ဆိုထားပါနော်နာနာတ္တယအတိတိတောယုတ်တအနန္တတောကိုဝိနိဘောဂိတဝဉာဏ်ချင်းတလုံးစီတလုံးစီခွခြားသိချာ၍ကဏ္ဍဝိနိဘောဂိယုတ်တုံယုတ်ခေနန္ဒုံနန္ဒကိုဖြုတ်ဖက်ဖြစ်စည်းခြင်းကိုတည်းပြုလုပ်နိုင်ခဲ့သည်ရှိသောအနန္တလက္ခဏာအနတ္တလက္ခဏာသည်ယထာဝတ္တရတ္တောဟုံမှန်တဲ့သောမိမိအတ္တဘောလက္ခဏာအဖြစ်ဥပါဒာတိယောဂဝဆရာပုဂ္ဂိုလ်ရဲ့အတိညာ၌သင်ရှားစွာဒီလာပေ၏ယုတ်တုံယုတ်ခေနန္ဒုံနန္ဒခေါ်တဲ့အတုံးအခဲကြီးကိုတလုံးစီတလုံးစီညာနဲ့ခွဲခြားသိပြပြီးဖြုတ်ဖက်ဖြစ်စည်းနိုင်ခဲ့မယ်ဆိုရင်နော်အနတ္တမြတ်အမြင်သည် ဟုတ်တိုင်းမှန်စွာယောဂဝါဒရာပုဂ္ဂိုလ်ရဲ့အသိဉာဏ်နဲ့သင်္ချာစွာတည်လာလိမ့်မယ်အနတ္တဉာဏ်အငြိဆရေးသည်ပရမတ်ကိုဉာဏ်အငြိဆရေးမှအဓိကဖြစ်တယ်ပရမတ်ကိုဉာဏ်အငြိဆရေးကရုပ်တုံးရုပ်ခဲလို့ခေါ်ဆိုအပ်တဲ့အတုံးခဲတွေကိုဖြုတ်ခွဲဖြည့်ဆည်းနိုင်ဖို့လိုတယ်ပရမတ်နဲ့မှအသိဆုံးအတုံးအခဲရုပ်လောကမှာအသိဆုံးအတုံးခဲကယုတ်ကလတစ်ခုနာလောကမှာအသေးဆုံးအတုံးခဲကလည်းစိတ္တကလတစ်ခုအတွင်းမှာရှိနေတဲ့တရားအပေါင်းစုလို့ခေါ်ဆိုအပ်တဲ့နံကလတစ်ခုအဲဒီယုတ်ကလနံကလအတွင်းမှာယုတ်ကလတစ်ခုအတွင်းမှာလည်းဤကပထဝီဤကအာဘောဤကတေဇောဤကဝါယောစသည်ဖြင့်ခွင့်ကြစိတ်ပြန်သိဖို့လိုတယ်နော်နံကလတစ်ခုအတွင်းမှာလည်းဤကဖတ်တဤကဝေဒနာဤကဒိညာဤကစေရဏဤကဝိညာဉ်စသည်ဖြင့်ခွင့်ကြစိတ်ပြန်ပြီးတလုံးဒီတလုံးစီရှုတတ်ဖို့လိုတယ်အဲဒီလိုရှုတတ်ခြင်းတော့ပရမတ်ကိုဉာဏ်အမြင်ဆိုင်တယ်ပရမတ်ကိုညာအမြင်ဆိုင်ပြီဆိုလို့ရှိရင်တော့ကဏပြိုသွားပြီကဏပြိုလို့ရှိရင်တော့အနတ္တညာအမြင်ထင်ရှားစွာပေါ်လာမယ်လို့ဒီလိုသတ်မှတ်ချက်ရှိနော်ဒီတော့အနတ္တညာအမြင်တန်ရှင်းရဲ့အတွက်ကကဏပြိုဖို့လိုနေတော့ပရမတ်ကိုညာအမြင်ဆိုင်အောင်ယောဂီပုဂ္ဂိုလ်ကရှုရတော့အဲဒီတော့ပရမတ်ကိုညာအမြင်ဆိုင်အောင်ရှုရမယ်အထက်မှာကာယဖြစ်တဲ့ယုံတရားကိုယုံတရားလို့ရှုတတ်ဖို့လိုတယ်ဝေဒနာကိုဝေဒနာလို့ရှုတတ်ဖို့လိုတယ်စိတ်ဓာတ်ကိုစိတ်ဓာတ်စိတ်လို့ရှုတတ်ဖို့လိုတယ်ဓမ္မသဘောတွေကိုလည်းဓမ္မသဘောကိုရှုတတ်ဖို့လိုတယ်အဲဒါယုံတရားကိုဝေဒနာလို့သွားရှုနေမယ်ဆိုရင်ဝေဒနာယုံတရားကိုစိတ်လို့သွားရှုနေမယ်ဆိုရင်ယုံတရားကြီးကိုဓမ္မသဘောလို့သွားပြီးရှုနေမယ်ဆိုရင်သောပုဂ္ဂိုလ်တန်တန်နဲ့ကဏပြို့ဖို့ဆိုတာဖြစ်ပါတော့မလားမဖြစ်ဘူးဝေဒနာကိုလည်းသူပုံစံမှရှုတတ်ဖို့မလွယ်ဘူးစိတ်ဓာတ်ဓမ္မတွေကိုလည်းပုံစံမှရှုတတ်ဖို့မလွယ်တော့ဘူးမလွယ်ဘူးဆိုလို့ချင်းသောပုဂ္ဂိုလ်ဒီပရမတ်ကိုညာမြင်ဆိုင်မလားမဆိုင်ဘူးပရမတ်ယောပရမတ်နံပရမတ်ခေါ်တဲ့ပရမတ်ကိုညာမြင်မဆိုင်သိလို့ချင်းသောပုဂ္ဂိုလ်တန်တော့